Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇွန်လ18ရက်နေ့တောက်ကြနေ့မနေ့ပတ်အသံလွှင့်စီစဉ်တကော American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာခင်ဗျာကျွန်တော်အောင်လွင်ပါဒီနေ့ကိုကိုညံဝင်းအောင်နဲ့အတူပြောပြမှာပါဒီမနေ့နားဆင်ရတဲ့သတင်းနေ့ထဲမှာတော့ယူကရိန်းကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဥရောပခေါင်းဆောင်၃ယောက်ခီးရဲမျိုးတော်ကိုကြာပြင်းနေ့ကရောက်သွားပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လောမှာပြစ်ခတ်တွေအကြမ်းဖက်မှုတွေကြောင့်လူခွင့်ရေးချူပေါင်းမှုတွေကြောင့်နေရဲဆွန့်ခွာထွက်ပြေးရတဲ့သူတွေဟာစံချိန်တွေတိုးလာနေတယ်ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်
အဲ့ဒီလိုမြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးတဲ့နောက်မှာတော့
အဲ့မနက်ကအစိုးကြီးမှာလည်းလက်နက်ကြီးတွေနဲ့ကောင်းတဲ့နှမ်းပြတာဒီလက်ရမရွာဘက်ကိုအဲ့မှာမီးလောင်နေလို့ဟိုဒီရဲလုံငယ်လေးတယောက်နေတယ်လို့တော့သိရတယ်တောက်တော့ကလက်ရမရဲ့နောက်က
မြိုင်မြို့နယ်နဲ့ချောင်းဦးမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးကြေးရွာတွေမီးရှို့ခံရတယ်လို့အရသားတွေသေဆုံးမှုရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဆရာနာသိနှစ်နှစ်ပြည့်နှီးပါရှိလာတဲ့အခါပြည်သူ့ကြမ်းမာရေးအခြေအနေတွေဘယ်လိုရှိနေပါသလဲစစ်ပြေးဒုက္ခသည်တွေအတွက်အွန်လိုင်းကနေစေဝါကူတာပေးနေတဲ့စေတနာဝန်ထမ်းနေတဲ့အကြောင်းစတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဥစွာတင်ပြပေးမှာပဲအဲ့ဒီနောက်မှာတော့မြမအရေးသုံးသပ်ချက်ကြမ်းမာရေးအစီအစဉ်တိုင်းရင်သတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုညာဝင်းအောင်တို့ကပြောပြပါတော့မယ်ခင်ဗျာ
ရုရှားရဲ့ကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဂျာမန်ဝန်ကြီးချုပ်အော်လော့ဖ်ရှော့စ်နဲ့အီတလီဝန်ကြီးချုပ်မာရီယိုဒါကီတို့ခရီးပြည်တော်ကိုကြာသပတေးနေ့ကတွေ့ရောက်ပါတယ်အရေးကြီးတဲ့ကာလမှာယူကရိန်းပြည်သူတွေအတွက်ညီညွတ်ကြောင်းသတင်းစကားပဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်နေလဲပြင်သစ်သမ္မတကမှတ်ချက်ပေးပြောဆိုလိုက်တာပါ
C'est le premier message que je voulais adresser aux côtés de mes homologues.
Le pour campagne de Nato pour ma zone, တင်းစကားပါကျင်တာကတော့ဥရောပဟာယူကရိန်းနဲ့တူယက်တီနေပြီးအောင်ဝဲရတဲ့အထိလိုအပ်တလောက်ဆက်လက်ယက်တီသွားမှာဖြစ်တဲ့အကြောင်း KF မျိုးတော်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြည်သစ်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုဥရောပသမဂ EU ဖော်ဝင်ဖြစ်လက်ခံသင့်မသင့်ဥရောပကော်မရှင်ကစဉ်းစားနေချိန်မှာပဲဥရောပခေါင်းဆောင်တွေ KF မျိုးတော်ကိုရုတ်တရက်တွဲရောက်တာဖြစ်ပြီးယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့ယူကရိန်းအတွက်နောက်ထပ်စီးရေးအကူအညီဖြစ်ဒေါ်လာတန်းတစ်ထောင်ပေးဖို့ဗိုလ်ထုံးနေမှာပဲကြေညာထားပြီးဒါဆိုရင်ယူကရိန်းကိုအမေရိကန်ကပေးနေတဲ့အကူအညီ12ချိန်မှာအများဆုံးလည်းဖြစ်ပါတယ်။အမေရိကန်ကတိုက်ရိုက်ပေးမဲ့ဒေါ်လာတန်း350တန်ဖိုးရှိတဲ့စီးရေးအကူအညီထဲမှာတော့ထောက်ဝေးဖြစ်ဟောဝေဇာအမြောက်18လက်နဲ့ကြီး3600အမြောက်ဆွဲက18ဆင်းတို့အပြင်တခြားကြီးစံခဲရန်နဲ့စစ်ပစ္စည်းပါဝင်တဲ့ကြောင်းအမေရိကန်အမျိုးသားလွန်ကြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကလည်းပြောဆိုထားပါတယ်
ယူကရိန်းကိုကျူးကျော်တဲ့ဒီရုရှားရဲ့စစ်မှာရုရှားဘက်ကနေထောက်ခံနေတဲ့ဘယ်လာရုစ်နိုင်ငံပိုင်အမျိုးသားလေကြောင်းလိုင်းကိုအမေရိကန်နည်းပညာနဲ့အပိုပစ္စည်းတွေမထောက်ပံ့ဖို့ကြာသပတေးနေ့မှာပို့ကုန်ထင်းချုပ်ရေးအမိတ်တရက်ကိုထုတ်ပြန်လိုက်ပြီးအမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနကထပ်မံအရေးယူလိုက်ပါတယ်။အခုထုတ်ပြန်လိုက်တဲ့အမေရဘယ်လာရုစ်လေကြောင်းလိုင်းဘယ်လာဗီးယားပိုင်လေရင်တွေကိုအမေရိကန်နည်းပညာနဲ့အပိုပစ္စည်းတွေရောင်းချတာထောက်ပံ့တာကိုပိတ်ပင်ထားလိုက်တာဖြစ်တယ်လို့အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့ဒူးဝန်ကြီးမက်သျူးအက်ဆလော့ကပြောဆိုပါရယ်ဒီအရေးယူမှုဟာကမ္ဘာအနှံ့ကကုမ္ပဏီတွေအနေနဲ့အမေရိကန်ထုတ်လေယာဉ်အစီအပိုင်းတွေအသုံးပြုပြီးဘယ်လာဗီးယားလေယာဉ်ပိုင်းလေကြောင်းတွေကိုပြုပြင်ထိန်းသိမ်းပေးတာပြင်ဆင်ပေးတာစတာတွေကိုတားမြစ်လိုက်တာပါရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အမေရိကန်ကုမ္ပဏီဖြစ်တဲ့ဘိုးအင်းလေယာဉ်ကုမ္ပဏီတို့လေယာဉ်တွေကိုဘယ်လာဗီးယားလေကြောင်းလိုင်းကအသုံးပြုတာကိုပိတ်ပင်တားမြစ်ခဲ့ပေမဲ့အဲ့ဒီလေကြောင်းလိုင်းအနေနဲ့လိုင်းနာခြင်းမရှိဘဲ AP 10ရက်နေ့နောက်ပိုင်းမှာအကြိမ်30ကျော်ပြန်တန်းခဲ့ပြီးရုရှားတူရကီမော်စကို Saint Petersburg ဂျော်ဂျီယာစတဲ့နေရာတွေကိုပြန်တန်းခဲ့တယ်လို့အမေရိကန်အစိုးရကဆိုပါတယ်။အဲ့ဒီနောက်ပိုင်းမှာအခုလိုအမေရိကန်နည်းပညာနဲ့အစိပ်ပိုင်းတွေကိုအသုံးပြုပြီး Belarus လေကြောင်းကိုဝန်ဆောင်မှုလုပ်တာကိုပိတ်ပင်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ ရုရှားပေါ်ဗြိတိန်နိုင်ငံကပိတ်ဆို့တန်ခတ်မှုတစ်တွေကြာသပတေးနေ့ကကြေညာရမှာယူကရိန်းကိုကျူးကျော်ရမှာထောက်ခံခဲ့တဲ့ရုရှား Orthodox Christian ခံချုပ်နဲ့ကလေးအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးတို့လည်းပါဝင်လာပါတယ်။ကလေးအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးကတော့ရန်နဲ့ချီတဲ့ယူကရိန်းကလေးတွေကိုရုရှားမှာမွေးစားဖို့နဲ့အတင်းကျပ်လွှတ်ပြောင်းပေးရမှာတာဝန်ရှိတယ်ဆိုပြီးတန်ခတ်လိုက်တာပါ။ရုရှား Orthodox Christian ခံချီကပထရီယာခရီးယာစစ်တိုက်တဲ့လို့ရမှန်ကန်တဲ့အကြောင်းရာထူးတာဝန်ကိုအချင်းချင်းအလွဲသုံးစားလုပ်ခဲ့တဲ့အကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်စထရက်စ်ကပြောဆိုလိုက်တာပါ။အော်သိုဒော့စ်ခရီးယန်ကိုင်းအကြီးကဲဟာရုရှားသမ္မတကိုအစဉ်တစိုက်ထောက်ခံသူဖြစ်နေလေလူသိများပါတယ်။ရုရှားနိုင်ငံကကလေးခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမာရီယာလဗိုဗာဘီလိုဗာကိုတော့ယူကရိန်းရှေ့ပိုင်းလူဟန်နဲ့ဒေါနက်ဒေသတွေကစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့နေရတဲ့ကလေး2000လောက်ကိုရုရှားနိုင်ငံတဲ့အတင်းအကျပ်ပို့ဆောင်မှုအတွက်တန်ခတ်အရေးယူကြတာဖြစ်ကြောင်းလည်းပြည်ထောင်ငံကြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ကြာသပတေးနေ့မှာပဲသတင်းသမားတွေနဲ့ကာဝေးဆိုင်ရာအရာရှိတွေပါဝင်ဩစတြေးလျနိုင်ငံသား120ယောက်ကိုပိတ်ဆို့တန်ခတ်အရေးယူလေကြောင်းရုရှားစိုးရဘက်ကလည်းကြေညာလိုက်ပါတယ်။ရုရှားနိုင်ငံကိုစန့်ကျင်တဲ့လူရွက်တွေကြောင့်ဆိုတဲ့ဆွဆွဲချက်နဲ့တန်ခတ်အရေးယူလိုက်တဲ့အထက်မှာတော့ဩစတြေးလျက ABC News, Sydney Morning Herald, Sky News သတင်းဌာနတွေကသတင်းသမားတွေနဲ့ကာဝေးအရာရှိတို့ပါဝင်တဲ့အကြောင်းလဲရုရှားနိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။
ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာနိုင်ငံတကာသဘောတူညီမှုတွေအရတားမြစ်ထားတဲ့နင်းမိုင်းဒါမှမဟုတ်လူသတ်မိုင်းတွေကိုအသုံးပြုတဲ့အတွက်အရသားတွေတည်ကြည်တန်ရာရရှိခဲ့တာရှိကြောင်း HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကကြာသပတေးနေ့မှာထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြပါတယ်။ယူကရိန်းစစ်ပွဲအတွင်းကားမိုင်းတွေကိုရုရှားဘက်ကရောယူကရိန်းဘက်ကအသုံးပြုခဲ့ကြတာပါ။ဒါပေမဲ့လူသတ်မိုင်းအမျိုးအစားကိုတော့ရုရှားဘက်ကတစ်ဖက်တည်းကပဲအသုံးပြုတဲ့အထောက်အထားတွေတွေ့ရှိခဲ့ရတယ်လို့စကောမျက်နာစာမျက်နာပါတဲ့ဒီ HRW ရဲ့အစိုးရခန်းစာမှာဖော်ပြပါရယ်အခုလိုနင်းမိုင်းဒါမှမဟုတ်လူသတ်မိုင်းတွေအသုံးပြုတဲ့အတွက်ရဲသားတွေထိခိုက်ဒေဆုံးရတယ်လို့စားနပ်ရိက္ခာထုတ်လုပ်မှုတွေကိုလည်းအနှောက်အယှက်ဖြစ်စေခဲ့ပါရယ်လူသတ်မိုင်းအမျိုးအစားတွေကိုအသုံးမပြုဖို့နိုင်ငံတကာသဘောတူညီချက်ကို2005ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့ယူကရိန်းအနေနဲ့ဒီသဘောတူညီချက်ကိုလေးစားလိုက်နာတဲ့သဘောရှိတယ်လို့ HRW ရဲ့အစိုးရခန်းစာမှာဖော်ပြပါရယ်နင်းမိုင်းဒါမှမဟုတ်လူသတ်မိုင်းအမျိုးအစားတွေဟာမတိခိုက်အောင်ရှောင်ရှားဖို့ခက်ခဲပြီးအရသာပြည်သူတွေရဲ့ဘဝနဲ့လောက်ကင်စားတောင်းမှုကိုရေရှည်မှာအန္တရာယ်ပေးချင်းချောက်နိုင်တဲ့အတွက်လုံးဝအသုံးပြုဖို့မသင့်ဘူးလို့ HRW ရဲ့တာဝန်ရှိသူတူကပြောဆိုပါတယ်ခင်ဗျာ
UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာပြိပခတ်တွေအကြမ်းဖက်မှုတွေအရေးယူပြပြမှုတွေနဲ့လူခွေရေချူပေါမှုတွေကြောင့်နေရက်ဆွတ်ခွာထွက်ပြေးရသူအရေးတွေဟာစနစ်စတိုက်တိုးလာနေပြီးမှတ်တမ်းပြုစုခြင်းကဆက်လို့2021ခုနှစ်မှာအမြင့်ဆုံးဖြစ်ခဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထုတ်ပြန်တဲ့အစီရင်ကစားသစ်မှာဖော်ပြထားပါတယ
် 89 million is the figureCorrected in the report.
2022ခုနှစ်တည်းမှတ်တမ်းတွေအရ89ဆန်းရှိပါတယ်။ယူကရိန်းစစ်ပွဲမတိုင်ခင်မှာကလေးကကိန်းကနဲနေရမြန်မာနေပြီးအရင်နှစ်ထက်ပိုများခဲ့တယ်လို့နှစ်တော်ကြာကလေးကဒီလိုအခြေအနေတွေနဲ့ကြုံတွေ့နေရတာပါလို့ကဘာတလောနေရဆုံးခွာသူတွေအခြေအနေနဲ့ပတ်သက်လို့2022ခုနှစ်အတွက်အစီရင်ခံစာကြာသာပြင်းတွေကထုတ်ပြန်ရမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောဆိုသွားတာပါ။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလတည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနေရဆွတ်ခွာသူအရေးအတွက်တိုးလာရမှာ 1.2 တန်းလောက်ရှိမယ်လို့လည်းခန့်မှန်းထားပါတယ်။ကြေကွဲစရာအခြေအနေနဲ့ပြည်ပခတ်တွေကိုဖြည့်ရှင်းပြီးရေရှည်ဖြည့်ရှင်းနိုင်အောင်နိုင်ငံတကာတိုင်ဝမ်ကအထူးတကွာမကြိုးပမ်းမှုဆိုရင်တော့အခုလိုအခြေအနေဆိုကြီးနဲ့ဆက်လက်ရင်ဆိုင်နေရအောင်မယ်လို့လည်းမဟာမင်းကြီးကသတိပေးခဲ့တာပါ။ဒီနေ့ဆက်မှာယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ကြောင်းထွက်ပြေးရသူတွေပါဝင်ကမ္ဘာတလောနေရဆွတ်ခွာသူတန်းတရာကျော်ရှိခဲ့ကြောင်းUNHCR ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ထဲမှာတင်ကမ္ဘာတလောမှာနေရဆွတ်ခွာသူအရေးအတွက်ဟာစံချိန်တင်များခဲ့တယ်လို့လည်းဖော်ပြထားပါတယ
်။ American ပြည်ထောင်စု Washington DC တဝိုက်မှာရှိတဲ့မြန်မာအရေးလှုပ်ရှားသူတွေဟာဒီမြန်မာရေးနဲ့ပတ်သက်ပြီးတော့ American စီးနေလွှတ်တော်ကိုယ်စားလှယ်တချို့ကိုကြာသပတေးနေ့တုန်းကတွားရောက်တွေ့ဆုံတိုက်တွန်းခဲ့တယ်လို့ထိုင်းနိုင်ငံတန်ယုံရှိမှလည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ မေရိကန်အောက်လွှတ်တော်မှအတည်ပြုထားတဲ့မြန်မာနိုင်ငံဆိုင်ရာဘာမာအက်ကိုအထက်လွှတ်တော်အမတ်တွေကပါထောက်ခံအတည်ပြုပေးနိုင်ဖို့စည်းရုံးလှုံ့ဆော်တဲ့အနေနဲ့မေရီလန်းပြည်နယ်အခြေစိုက်ချင်းတိုင်းသားများအဖွဲ့ကအထက်လွှတ်တော်အမတ်တချို့နဲ့တွားရောက်တွေ့ဆုံတိုက်တွန်းခဲ့တာဖြစ်ပါတယ်။စီနေတာချက်ဂရက်စလီနဲ့ဂျော့ချ်ဟောလီရူအပါအဝင်လွှတ်တော်တာဝန်ရှိသူတချို့နဲ့တွေ့ဆုံခဲ့ကြောင်းကိုယ်တိုင်တွားရောက်ခဲ့တဲ့ဦးဇိုသုံးမှုန်ကပြောပါတယ်
။အဓိကကတော့ကျွန်တော်ဘာမာ Act of 2021ကိစ္စဒီတော့ချင်းပြည်နယ်မှာတော်တော်လေးပြားကြောင်းတွေကိုမြှုပ်ရှုပ်နေတယ်။အဲဟာကျွန်တော်တင်ပြတယ်။ဒီတော့တခြားနယ်မှာလည်းသမတော်ကနေအင်္ဂလိပ်ဖြစ်စီပြီးတော့အင်္ဂလိပ်မျိုးရာလေကျွန်တော်တင်ပြတယ
်စစ်ကောင်စီကချင်းပြည်နယ်ပါဝင်စကိုင်းတိုင်းမကွေတိုင်းကြားပြည်နယ်တွေမှာရွာတွေကိုမီးရှို့ဖျက်ဆီးနေတာနဲ့အရသားတွေအသက်ခံနေရတဲ့ကိစ္စတွေကိုလည်းပြောဆိုခဲ့တယ်လို့ဆိုပါတယ်တပြိုင်နက်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာထိုင်းအထူးကိုယ်စားလှယ်ပွန်ပီမောကန်ချနာလကမြန်မာစစ်အစိုးရနဲ့ပတ်သက်ပြီးတော့စင်ကာပူရှန်ဂရီလာဆွေးနွေးပွဲမှာမှတ်ချက်ပြုပြောဆိုခဲ့တာဟာနိုင်ငံကအတိုင်းဝဲကမြန်မာနိုင်ငံကိုချင်းကပ်လှုပ်ဆောင်နေတဲ့မူရီနဲ့လွဲချော်နေတဲ့အတွက်ဆိုပြီးဝါရှင်တန်ဒီစီထိုင်းတိုင်ယုံရှိမှလည်းမေရီလန်ဝါရှင်တန်ဒီစီတဝက်ကမြန်မာဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ထိုင်းတိုင်ယုံတောင်ဝန်ရှိသူတွေကတော့လာရောက်ပြီးတော့တွေးဆုံကြပြီးသူတို့ရဲ့ကန့်ကွက်စာကိုလက်ခံခဲ့တယ်လို့အဲ့ဒီဆန္ဒပြပွဲမှာဦးဆောင်ပါဝင်တဲ့ကိုရင်အေးက VOA ကိုပြောပါတယ်ခင်ဗျာ။
ကျင်းပမှုဆွဆွဲခြင်းနဲ့တည်ရန်ချက်မှတ်ခံထားရတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်မင်းနဲ့လွတ်တော်မဟောင်းကိုဖြိုးစရာတို့တို့ကိုကွန်မြင့်မဲ့အစီအစဉ်ကိုချက်ချင်းရက်ဖို့လူခွင့်ရလို့ရှာမှုအဖွဲ့အစည်းတရားရောကစူပေါင်းတောင်းဆိုလိုက်ပါတယ်။မျက်ထမ်းမှုမရှိတဲ့တရားခွင်တွေကနေလူလေးဦးကိုတည်ရန်စင်ချက်ချက်မှတ်ခဲ့တဲ့ပေါ်မြန်မာဆရာနာဝင်တွေကအတည်ပြုထားပြီးကွန်မြင့်ဖို့စီစဉ်နေတာကြောင့်စိုးရိမ်နေကြောင်း Amnesty International Human Rights Watch အပါဝင်မြန်မာရေးလို့ရှာမှုအဖွဲ့တွေကြာသပတေးနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ထင်ရှားတဲ့တကြွလို့ရှာသူတွေဖြစ်တဲ့ကိုချင်မင်းနဲ့ကိုဖြိုးစရာတို့ကိုကွန်မြင့်မဲ့အစီအစဉ်ကိုရက်တက်မှုလူခွင့်ရဖွဲ့စည်းတဲ့အပြင်ကုလသမဂ္ဂနဲ့ American ပါဝင်နိုင်ငံကအတန်းဝန်းကလည်းဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထောင်ထဲချီတဲ့မွတ်စလင်တွေဂျာတာပရိနေကမြို့တော်ဒက္ကာမှာချီတဲ့ဆန္ဒပြကြပြီးတမန်တော်မူဟာမက်ပေါ်ဆော်ကားပြောဆိုခဲ့တယ်လို့ဆွဆွဲခံထားရတဲ့အိန္ဒိယအာဏာရပါတီတောင်းဝန်ရှိသူတို့ကိုဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံအစိုးရတွေကတရားဝင်ပြစ်တင်ရှုတ်ချပေးဖို့တောင်းဆိုလိုက်ပါတယ်။ဆန္ဒပြသူတွေဟာဘင်္ဂလားဒေ့ရှ်ရဲ့အဓိကလမ်းမပလီကြီးတစ်ခုဖြစ်တဲ့မိုခရန်ကနေစတင်ထွက်ခွာပြီးအိန္ဒိယတန်ယုံကိုဥတီသွားရောက်ဆန္ဒပြခဲ့ကြတာပါ။ဒါပေမဲ့လည်းလမ်းမှာရဲတွေရဲ့ပိတ်ဆို့မှုနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။တရင်တွေကိုကိုအောင်လွင်ဦးနဲ့ကိုညာဝင်းအောင်တို့ပြောပြသွားတာပါခင်ဗျာ။VOA ရဲ့တောက်ကြနေမနေ့ပဲအတန်လင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုတင်ပြပါတော့မယ်။ပထမအဦးဆုံးအနေနဲ့ကတော့မကွေတိုင်းဒေသကြီးမြိုင်မျိုးနယ်မှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားပြီးနေအိမ်တွေမီးရှို့ခံရတာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။စကိုင်းတိုင်းကချောင်းဦးမြို့မှာလည်းစစ်ပြေးဒုက္ခသည်တွေမှာအကူအညီတွေလိုအပ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကျွန်တော်ကပဲဆက်လက်ပြောပြပေးပါမယ်။မြိုင်မျိုးနယ်လက်ရမကျေးရွာအနီးမှာဇွန်လ16ရက်နေ့မနက်ပိုင်းကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်တယ်လို့ဒေသခံတွေကပြောဆိုပါတယ်။လက်ရမကျေးရွာအနီးကကြောက်တော့ကျေးရွာကိုလည်းမိရှို့တာတွေရှိတယ်လို့မြိုင်မျိုးကန်တူဦးကအခုလိုပြောပါတယ်
။အဲမနက်ကအစောကြီးမှလည်းလက်နက်ကြီးတွေနဲ့ကောင်တွေလှမ်းပစ်တာဒီလက်ရမရွာဘက်ကိုမိကြက်ရုံးပေါ်လို့လို့ဘုံကြောင်းပေါ်လို့လို့အဲမှာမိလောင်တယ်လို့ရှားတယ်ဒါပေမဲ့ဟိုယောနာဘလူးမမရှိတော့အတိကြာကြီးတော့ဘလူးမတော့ပြောမရဘူးဟိုဟာကောင်လေးတယောက်တည်တယ်ဒီရဲလူငယ်လေးတယောက်တည်တယ်လို့တော့သိရတယ်ဟာကြောက်တော့ဗက်ကြောက်တော့ဗက်အလဲမရဲ့နောက်ကယောအဲ့ဘက်ကိုခုဝင်သွားတယ်ပြီးတော့မီးတွေရှို့တယ
်အင်တာနက်တွေပြတ်တောက်တာအပြင်အဆက်အသွယ်တွေပါပြတ်တောက်နေတဲ့အတွက်မီးလောင်တဲ့အရေးအတွက်ကိုတော့အတိအကျမသိရဘူးလို့ဒေသခံတွေကပြောပါတယ်နေအိမ်တွေမီးမရှို့ခင်စစ်ကောင်စီတပ်တွေဝင်ရောက်လာကြတဲ့ကဒေသခံတွေဟာထွက်ပြေးတင်းရှောင်နေရတယ်လို့လည်းပြောပါတယ်ဒါကမကွေးတိုင်းတွေကအခြေအနေဖြစ်ပါတယ်။သကိုင်းတိုင်းကချောင်းဦးမြို့နယ်မှာဆိုရင်လဲစစ်ဘေးဒုက္ခတွေတောင်းတဲ့ချီရှိပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ ချောင်းဦးဒေသခံတဦးကပြောဆိုပါတယ
်ကဲဒီဆောက်တဲ့နေကမှာထက်လက်တူပါတော့ပဲမိုးထားတာမိုးကဖြစ်တဲ့အတွက်မိုးကတွေဓာတ်တွေလိုအပ်တယ်စေဝါပေါ့အဓိကပါလေစပါထွက်တဲ့ဒေသဆိုတော့ဆန်းတော့အဆင်ပြေတာပေါ့နော်ကျန်တဲ့ ABC နဲ့ကျွန်တော်တို့စေဝါတို့မိုးကတို့ပါတော့လိုအပ်တာပေါ့ဗျာအဓိကလိုအပ်တာတော့
ချောင်းဦးမြို့နယ်အတွင်းမှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်လို့ကျေးရွာ73ရွာကအင်ဂျီ680နီးပါးမိရှုခံခဲ့ရပြီးစစ်ဘေးဒုက္ခသည်တောင်းတဲ့ချီရှိနေပါတယ်အချို့စစ်ကောင်စီကိုအားပေးထောက်ခံတဲ့ကျေးရွာတွေအနီးအနားကဒေသခံတွေဟာသူတို့ရဲ့နေအိမ်တွေကိုမပြောင်းနိုင်ဘဲဘေးလွတ်ရာနေရာတွေမှာသာရှောင်တိမ်နေရပါတယ်ချောင်းဦးမြို့နယ်ထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြာခဏဆူတလို့ပဲတိုက်ပွဲတွေဖြစ်ပွားပြီးစစ်ကောင်စီရဲ့ရင်နှန်းတွေလည်းမိုင်းဆွဲတိုက်ခိုက်ခံရတာရှိပါတယ်ဒါကတော့စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကအခြေအနေတွေကိုပြောပြခဲ့တာပါဆက်လက်ပြီးတော့ပြောပြမယ့်အကြောင်းအရာတစ်ခုကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်း CDM လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်တာကြောင့်ဆေးရုံဆေးကန်းတွေမှာဝန်ထမ်းတွေအားနည်းသွားပြီးကိုဗစ်တတိယလှိုင်းမှာအခက်အခဲတွေတွေ့ခဲ့ပါတယ်အာဏာသိမ်းတာနှစ်နှစ်နီးပါးရှိလာချိန်မှာပြည်သူကျန်းမာရေးစနစ်နဲ့အစိုးရဆေးရုံတွေဘယ်လိုအခြေအနေရှိနေပါသလဲစစ်ကောင်စီဘက်ကပုံမှန်အတိုင်းလက်ပတ်နိုင်အောင်လှုပ်ဆောင်ပါရဲ့လားရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမော်ကဆက်ပြောပြပါလိမ့်မယ်
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းထိခိုက်မှုတွေဆူဆူဝါးဝါကြုံလာရတဲ့မြန်မာနိုင်ငံရဲ့လုပ်ငန်းအစိတ်အပိုင်းတွေထဲမှာကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကထိတ်ဆုံးကပါပါတယ်။အခုဆိုအာဏာသိမ်းယူခဲ့တာနှစ်နှစ်အတွင်းချင်းနှင်းဝင်ရောက်လာပေမဲ့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းဟာထင်သလောက်လည်ပတ်နိုင်တာမရှိသေးပါဘူးလို့သိရပါတယ်။နယ်ဒေသတွေမှာတမကမြို့ပေါ်နေရာတွေမှာတော့ကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်သလောက်မရနိုင်သေးပါဘူး။စစ်ကောင်စီလည်ပတ်နေတဲ့ကျန်းမာရေးစနစ်နဲ့ပတ်သက်လို့ကိုယ်တိုင်ကြုံနေရသူရန်ကုန်မြို့ကန်သူကအခုလိုရှင်းပြလာပါတယ်။
ကျမကစားစိတ်ကူနေရတာအဆင်တုံးပါနော်။ငွေကြေးရမတမန်တော့ဒီလိုမျိုးနဲ့တောင်းနေရပါနော်။တကယ်လို့အကူကစောက်နေရ။အရင်တည်းကတင်ထားတဲ့သူကအရင်များတော့ဟိုရန်ကုန်စေမင်းမှာအခုချိန်ထိကျမတင်ထားတာ၅လကျော်နေပြီကျမအလှည့်မြောက်သေး။အာတကယ်ရမင်းကြီးကလည်းကြုံနေပြီပေါ့နော်။ရရမဲ့ဝန်ထမ်းလည်းမရှိဘူး။တကယ်ကန်းကလည်းအခန်းဆိုလားမသိပြက်နေတော့အဲ့ဒါနဲ့စောက်နေရ။ကင်မူဘာလို့စိတ်တင်တာမှတလောလေးရမှလို့ပြနေတာလေကင်းစားပုတ်ပြန်လဲဘယ်တက်နိုင်မလဲထိုင်ဆောင်အောင်ပါနော်ဟိုအရင်ကတော့အဲ့လိုမကြဘူးအခုကပုံဆိုးလာတာငွေနဲ့မရှိလို့
မြန်မာပြည်သူတန်း90ကျော်ကိုကျန်းမာရေးစောင့်ရှောက်မှုအဓိကပေးနေတဲ့စေယုံတွေနဲ့စေကန်80ရာခိုင်နှုန်းဟာအစိုးရပိုင်နဲ့လူလူကျန်းမာရေးစနစ်အောက်မှာရှိနေတာပါစစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းဆန္ဒပြပွဲတွေဖြစ်ပွားလာခဲ့ပြီးအာဏာသိမ်းမှုကိုစန့်ကျင်တဲ့ကျန်းမာရေးဝန်ထမ်းတွေဟာပြည်သူစေယုံတွေနဲ့ကင်းကွာလာခဲ့ရပါတယ်။ကင်းကွာလာရတဲ့အကြောင်းရင်းတွေမှာအာဏာသိမ်းမှုကိုစန့်ကျင်ပြီးပြည်သူလိုလားတဲ့အစိုးရတပ်မှပြန်လုမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကင်းကွာလာခဲ့တာအပြင်နောက်တစ်ချက်ကတော့စစ်ကောင်စီကမတရားဖမ်းဆီးအရေးယူဖိနှိပ်တာတွေကြောင့်လည်းပါဝင်ပါတယ်။ဖမ်းဆီးအရေးယူမှုတွေဟာပြင်းထန်လာသလိုပြည်သူတွေယုံကြည်ကိုးစားတဲ့ဆရာဝန်ကြီးတွေကိုတောင်သူတို့နဲ့မပူးပေါင်းလို့ဆိုတဲ့အချက်တစ်ချက်ထဲနဲ့တည်းထောင်ချတဲ့အထည်အပြစ်ပေးတာဖန်စီထောင်ချခံရတာမရှိပေမဲ့စောင့်ကြည့်ခံရတဲ့အပြင်စေကူတာကွန်လက်မှတ်တင်ပလိုက်တာ CDM လုပ်တဲ့ဆရာဝန်နဲ့ဆရာဝန်မတွေကပြည်သူ့ကျန်းမာရေးအတွက်ကိုတူကိုဒဆေးကန်းတွေဖွင့်ကူတာမှလည်းဆေးကန်းပိတ်တဲ့အထိဖိအားပေးတာနယ်လှည့်ကူတာဖို့ဆောင်ရွက်တာတွေရှိရင်လည်းအာနာဖီဆန်နယ်ဆိုတဲ့တစ်ချက်တက်ကရိုက်နှက်ဖန်စီထောင်ချတာတွေလုပ်လာခဲ့တာရှိတာမို့ကျန်းမာရေးဝန်ထမ်းတော်တော်များများဟာပြည်သူ့ကျန်းမာရေးကိစ္စတွေကိုတိတိနဲ့ပဲညနာလွှဲရတာတွေအပြင်ကိုယ်လုံးကျုံရေးအတွက်ပြည်ပြေးပွားနဲ့ပါရှင်တန်လာခဲ့ရတာတွေရှိပါတယ်ရုပ်ရော့နေတဲ့ကျမ်းမာရေးကဏ္ဍနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အချိန်မီဖြည့်သိမ်းနိုင်ဖို့လှုံ့ဆော်နေရလို့ဆိုပေမဲ့အရင်အစိုးရတွေလက်ထက်ထဲကအားနည်းနေတဲ့ကျမ်းမာရေးစနစ်ဟာပိုပြီးအကြဘက်ကိုသာဦးတည်နေတာပါဒီလိုစစ်ကောင်စီဘက်ကကျမ်းမာရေးကဏ္ဍနဲ့ပတ်သက်လို့ကျမ်းမာရေးဝန်ထမ်းတွေလိုအပ်နေတဲ့နေရာတွေမှာလိုအပ်မှုမရှိအောင်ပြန်လည်ဖြည့်သိမ်းနေတယ်လို့ဆိုရတဲ့ပတ်သက်လို့မေးခွန်းထုတ်ရမယ်ဆိုတဲ့အခြေအနေတွေမြေပြင်မှာကြုံနေရတယ်လို့ဆိုလာသူကတော့ရှမ်းပြည်မြောက်ပိုင်းလာရှုမြို့နယ်ကရက်ရွာအခြေပြုပရဟိတလုပ်နေသူတူပါ
အရင်အစိုးရနဲ့ဆက်မှလည်းပဲဒီလိုကျမကြီးဒီ perfect မဖြစ်ပါဘူးလိုအပ်ချက်တွေအများကြီးပါအဲ့ဒီအခြေအနေကအခုစစ်အုပ်ချုပ်ရေးကာလမှာပုံပြီးလုပ်နေကြသွားတာတွေ့ရပါတယ်ကျမကြီးစိတ်ကမတန်တဆကိုထိုးတက်သွားတာတွေ့ရတယ်ပေါ့နော်လူနာရီကတော်တော်လေးကိုယူလာရတယ်ပြီးတော့ဟိုတော့မလို့ဒီတော့မလို့ဟိုဖေးတယ်လည်းမခံဘူးစီးရင်လည်းမခံကျမကြီးဝန်တန်းကြီးဘလုံးဝကိုအားနေသွားတာပေါ့နော်အခုလည်းပြန်ပြေးတယ်ဆိုတဲ့တင်အာကျွန်တော်တို့ကတော့ခိုင်ခိုင်နေနေမတွေ့ရဘူးပေါ့ကျမကြီးဝန်တန်းဆိုပြီးမှလည်းဆရာဝန်ဆရာမတွေဒီမှာပြီးလေအဲ့ဒီပြင်ကျွန်တော်ဆေးဝန်မှာရှိနေတဲ့ခြားတော့ဆက်ဖွားနေတဲ့ဘက်တရီချုပ်ပြီးဒီလိုအနေဆုံးဒီတစ်ခွဲကမ်းပေါ့ အဲ့ဒီဝန်ထမ်းတွေကဖြစ်ရတယ်ဘာမှမလုပ်နိုင်တော့ဒါတော့လက်ရှိအဖြစ်ကြီးကစိတ်ဆိုးရအနေနဲ့ကပြန်ဖြည့်ပေးတယ်ဆိုရဟာပေါ်မှာကျွန်တော်တို့ဘယ်လိုများလဲရမှာဖြစ်တယ်ဒီကျမကြီးကိစ္စကတော့ကိုကိုသွားနဲ့ဆိုးရင်ကြဖြစ်နေတဲ့အနေအားလည်းရှိပါတယ
်စစ်ကောင်စီဘက်ကကျမကြီးခန္ဓာဝိုင်းကိုပြန်လည်လဲပတ်ဖို့ဆောင်ရွက်လာပေမဲ့လက်တလောအခြေအနေအရနယ်မြေစေုံတွေမှာလူအင်အားမလုံလောက်တဲ့အပြင်စီဝါမလုံလောက်တဲ့ပြဿနာတွေကိုပါရင်ဆိုင်နေရတယ်လို့ထဝယ်ဒေသခံသူကပြောပါရယ်လက်လုတ်လက်စားနဲ့ငွေကြေးမတက်နိုင်တဲ့ပြည်သူတွေအတွက်ဈေးကူးတမှုပိုင်းကအတော်လေးကိုပိုပြီးခက်ခဲလာနေတယ်လို့သူကပြောပါရယ
်မြို့ပေါ်ထဝယ်ပြည်သူစီဝါမှာဆိုရင်ခုနောက်ပိုင်းအနာဂတ်တစ်ခုကြော်လာတဲ့အချိန်မှာတော့ဈေးကူးတွေပြန်ပြီးလက်ပတ်နေတယ်လို့ပြောလို့ရရမားဆရာကလုံလောက်ပြန်လက်ပတ်နေတယ်လို့တွေးရတယ်ပြောငွေကြေးမတက်နိုင်တဲ့ပြည်သူတွေအားလုံးကိုလည်းအားကိုးအားကိုးရအောင်လို့ငွေကြေးတက်နိုင်သူကြော်တော့ဒီပုံစံကဈေးကူးတွေသွားကြတယ်သူကခုပေးနိုင်လာတော့သူကတော့အစမပြေဘူးဆိုတဲ့စကားကိုအများကြီးပြောရပါတော့။ငါတို့မှလူရင်းအမလို့လောက်ဘူး။ငါတို့မှအဲ့လိုဖြစ်လို့ဆိုပြောသူတချို့လူနာတွေကမကွဲပြရမရှိရဲ။တချို့လူနာတွေပုဂ္ဂိုလ်စာဖြစ်လို့လည်းလွတ်တယ်ပေါ့နော်။ဒီဈေးဝယ်ဆိုရင်မလုံလောက်ဘူးပေါ့။အစရာကျွန်တော်တို့အရင်အချိန်ကြီးမှာလက်ကားရတဲ့ဈေးဝယ်ကိုအခုမရဘူးပေါ့နော်။အကုန်လုံးကိုဝယ်နေရတယ်။ဒီလူဘက်ကကြောင်းချက်ချက်တုံတုံပေးလို့ရောရတယ်ပေါ့နော်။ငါတို့မှလူရင်းအမလုံလောက်လို့ဆိုပြောဒီလိုမလုံနိုင်တာတွေတော်တော်များများရှိရဲပေါ့နော်။ဟိုကတော့ငွေတင်မတက်နိုင်တဲ့ပြည်မှာလို့တို့ခါရီခံပြောဒီလိုမျိုးမျက်နှာနဲ့ခံပြောပေါ့နော်အဲ့လိုသွားလုပ်နေရတဲ့အခြေအနေဖြစ်နေရဟုတ
်တချို့နေရီမှာဆိုရင်တာဝန်ကျဆရာဝန်မရှိတဲ့လေးလကျော်ရှိနေတယ်လို့စေယုံတစ်ခုလုံးကိုတူနာပြုဆရာမတွေနဲ့တာဖွင့်လက်ထမ်းနေရတဲ့အခြေအနေတွေလည်းရှိနေတယ်လို့အေယာဝတီတိုင်းဘိုးကလေးဘက်ကဒေသခံသူကဆိုပါတယ
်ကျမကြီးကျွန်တော်တူရဲ့ဒီတိုင်းရဲ့စေယုံမှာတက်တန်းတူနာဒုတိယကာဘွာရှိရောလက်စမနှစ်ယောက်လက်စမနှစ်ယောက်ကလည်းတယောက်ကအခုပြောင်းသွားတော့မယ်ကျော်လက်ရှိနှစ်ယောက်နဲ့လေပတ်နေတာဝန်ကြီးကြီးတော်ကလာပိုင်းစုမီယမီယာနဲ့ပြောင်းသွားပြီးရဲ့အချိန်ကနေပြီးတော့အခုချိန်ထိကျွန်တော်တို့ကြီးရမှာဆရာဝန်မရှိဘူးဟိုဆရာဝန်ရဲ့ချက်ကိုချတော့ဆရာပီးတိမရှိဘူးကြီးကျွန်တော်တို့ကြီးရတာခုံးကနေသွားမယ်ဆိုလို့ရှိရင်ဘူကလင်းမျိုးပေါ်ကိုရောက်ဖို့ဟိုကားလမ်းနေရာလဲပြန်ကားနဲ့သွားမယ်ဆိုရင်တော့မှပဲ၄နိုင်တော့၅နိုင်လောက်ခုံးလမ်းမောင်းမြဲ
ဒီလိုအခြေအနေတွေမှာငွေကြေးတတ်နိုင်သူတွေအတွက်ကတော့ပုဂ္ဂလိကဆေးရုံဆေးကန်းတွေနဲ့ကျန်းမာရေးပြဿနာကိုအဖြေရှာခွင့်ရှိနေပေမဲ့ဒီပိုင်းမှာလည်းဆေးဝယ်ရာမှာပေးချေရတဲ့ဒေါ်လာငွေကြေးပြဿနာတွေကြောင့်ဆေးပြက်လက်မှုပြဿနာတွေကြုံတွေ့နေရပါတယ်။နာသာရှိဆေးတွေတဲကကင်ဆာဆေးတချို့ပြက်လက်တာတွေကြောင့်ဆေးကုမ္ပဏီတွေကနေလူနာရှင်တွေကဓာတ်ရိုက်မှန်နေရတာတွေအပြင်ဆေးကုသမှုဈေးကအတော်မြင့်လာတာတွေကြောင့်ဆေးကုသမှုပိုင်းအတော်လေးစဉ်းစားရမယ့်အချက်တစ်ခုဖြစ်နေပြန်တယ်လို့ပုဂ္ဂလိကဆေးရုံတွေမှာကုနေသူတွေကဆိုပါတယ်။စစ်အာဏာသိမ်းပြီးနောက်ယူရင်းလာနေတဲ့မြမကျမ်းမာရေးစောင့်ရှောက်မှုအခြေအနေကဘယ်အခြေအနေအထိရိမ်းရန်သွားမလဲဆိုတာကိုဘယ်သူမှမခံမှန်းနိုင်တဲ့အခြေအနေဖြစ်နေတယ်လို့တုံးသက်သူတွေကယူဆနေကြပါတယ်ခင်ဗျာ
။ဒါကတော့မြမပြည်ကပြည်သူကျမ်းမာရေးစောင့်ရှောက်မှုအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြသွားတာပါ။ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုထုတ်လွှင့်ပါအောင်ပဲ။မြမပြည်နယ်ဆက်ကရွှေပြောင်းအလုပ်သမားတွေအပြင်နိုင်ငံရေးစီးရေးအခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်လာရတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်အကူရရှိဖို့အတွက်နယူးမြန်မာဖောင်ဒေးရှင်းကနေပြီးကစေတနာဝန်ထမ်းဆရာဝန်တွေကိုဆရာဝန်တွေနဲ့အတူအွန်လိုင်းကနေဆေးကုသပေးနေတဲ့ Tele Health အစီအစဉ်ကိုဇွန်လကစတင်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကသတင်းဖိတ်ပို့ထားပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းလူသမားတွေအပြင်ကျန်းမာရေးဆောက်ရှောက်မှုနဲ့ပတ်သက်လို့လက်လန်းမမီတဲ့နေရာတွေကမြန်မာပြည်သူပြည်သားတွေမြန်မာနိုင်ငံအတွင်းကနိုင်ငံရေးပဋိပက္ခတွေကြောင့်ထိုင်းမြန်မာနယ်စပ်ကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်အကူတွေရရှိဖို့အတွက်နယူးမြန်မာဖောင်ဒေးရှင်းကအွန်လိုင်းကနေဆေးကုသပေးတဲ့ Telehealth အစီအစဉ်ကိုစတင်ခဲ့တာဖြစ်ကြောင်း Telehealth အစီအစဉ်ရဲ့တာဝန်ခံမတ်ငွေရီလွင်ကအခုလိုပြောပြပါဗျာ။
ထိုင်းနိုင်ငံတွေရောက်လာလူတွေအများကြီးလာလို့ရှိရင်ရွှေပြောင်းလူသားတွေအရင်တော့ကကြတော့သူတရားဝင်လာလို့ရပါတော့။အခုနောက်ကကြတော့ဟိုတရားဝင်လာလို့မရဘူး။သူတို့ဒီ illegal တွေဖြစ်နေရောဒီထဲမှာအဲဒီလိုတရားမဝင်နေရတဲ့လူတွေအများများလာတယ်များလာတဲ့ခါကျတော့ပြင်ထွက်ဖို့ခက်တယ်နောက်ရဲဖမ်းခံရမှာတယ်အဲ့လိုမျိုးနောက်ဟိုပတ်သက်ပေါ်တော့ငွေကြေးအခြေအနေတွေဆင်ပြေတဲ့ခါကျတော့ဒီကျန်းမာရေးနဲ့ပတ်သက်မှာသူတို့မှာဒုက္ခရောက်တဲ့အခက်အခဲဖြစ်နေပေါ့နော်အဲ့ဒီအခက်အခဲဖြစ်တဲ့ဟာကိုဟိုညီမတို့မြင်တဲ့အတွက်ကြောင့်မို့လို့ဒီဟာကိုတော့တရားဉာဏ်ကြီးမှာဖြည့်ပေးမယ်ဆိုမှတယ်လီဟက်အစီအစဉ်ကိုလုပ်တာပေါ့နော
်အခုဆိုရင်ဒီအစီအစဉ်ကိုစေတနာဝန်ထမ်းဆရာဝန်26ဦးနဲ့ဂျွန်လဇန်းကနေစတင်လှုပ်ဆောင်ခဲ့တာဖြစ်ကြောင်းကိုလည်းအခုလိုပြောပြပါတယ်
ဒီရွှေပြောင်းလုံသားတွေနဲ့ဒီမြန်မာနိုင်ငံဘက်ကထွက်လာတဲ့လူတွေအတွက်မေရိုဆေးကန်းရှိတယ်မေရိုဆေးကန်းကအများကြီးကျိုနေရပေါ့နော်ဒါပေမဲ့အခက်တာကြတော့အဲ့ဒီကိုသွားတဲ့လမ်းတစ်လျှောက်မှာရေးရဆောင်နေတတ်တာပေါ့နော်အဲ့လိုမျိုးကြောင့်မလို့လူတွေကသွားဖို့ကြောက်တယ်အဲ့လိုမျိုးခတ်နေတယ်အဆိုရခါကြတော့ကျွန်တော်တို့ဒီစီစဉ်ဆက်လုပ်ဖြစ်ပါတယ် အဲ့မှာအခုစပြီးညီမတို့လည်း volunteer လုပ်တယ်နောက်ပြီးလို့ရှိရင်ကူးပေးတဲ့ဆရာဝန်တွေရှိရပေါ့နော်ဆရာဝန်26ယောက်ရှိရစုစုပေါ့ဆရာလေးအကုန်လုံးကလည်း volunteer အနေနဲ့ပဲကူတာအဲ့ဆရာဝန်တွေမှာ specialist ကတော့12ယောက်ပါပါတယ်မှာဟုတ်အချိန်ကကြတော့ညီမတို့မနက်6ကနေပြီးမှည7:00အထိပေါ့နော်ဂျာထဲမှာဒီ telegram application ကိုတုံးပြီးတော့မှ official တွေကြည့်ပြီးတော့မှဟုတ
်အခုဆိုရင်ဒီအစီအစဉ်စတင်ချိန်ကစပြီးနှစ်ပတ်အတွင်းမှာလူနာပေါင်း40နီးပါးကိုကျန်းမာရေးဆိုင်ရာအကြံပေးတာကုသပေးတာတွေလုပ်နိုင်ခဲ့ပြီဖြစ်ကြောင်းစေယုံပို့ရမယ့်လူနာတွေဆိုရင်လည်းမေတော်စည်းကမ်းကိုလွှဲပြောင်းပေးတာတွေလုပ်သွားမှာဖြစ်ကြောင်းကိုလည်းပြောပြပါတယ်မြူးမြန်မာဖောင်ဒေးရှင်းကို2008ခုနှစ်ကနေစတင်တည်ထောင်ခဲ့ပြီးအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီဖောင်ဒေးရှင်းကတည်ထောင်ပြီးနှစ်နှစ်အတွင်းမှာအဓိကလှုပ်ဆောင်ခဲ့တာကတော့မြန်မာပြည်မှာနာဂိတ်မုန်တိုင်းဖြစ်ပြီးတဲ့အချိန်မှာလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့နာဂိတ်မုန်တိုင်းကြောင့်မိဘတွေဆုံးရှုံးသွားတဲ့မိဘမဲ့ကလေးတွေအတွက်ပညာရေးဆိုင်ရာကိစ္စတွေကိုကူညီနိုင်ဖို့အတွက်ရည်ရွယ်ပြီးဖွဲ့စည်းခဲ့တာဖြစ်ပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့အချိန်မှာတော့ထိုင်းမြန်မာနယ်စပ်မှာနိုင်ငံရေးကြောင့်တင်းရှောင်လာသူတွေအတွက် Telehelp အစီအစဉ်အပြင်အခြေခံဆက်ချုပ်သင်တန်းနဲ့ရိတ်ခါထောက်ပံ့ရေးလုပ်ငန်းတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်
။ဒါကတော့ဒုက္ခသည်တွေအတွက် online ကနေကျန်းမာရေးစောင့်ရှောက်မှုပေးတဲ့အကြောင်းကို VOA သတင်းတောက်မတ်အေးမှပြောပြသွားတော့ပါ VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့သတင်းပေးဖို့ကြတဲ့သတင်းဆောင်မတွေအပြီးနောက်ပိုင်းမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသပ်ချက်၊ဈာမအရေးကဏ္ဍ၊တိုင်းရင်းသတင်းလောအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီး Michelle Bachelet နဲ့သူမရဲ့အဖွဲ့ဟာ6ရက်ကြာတရုတ်နိုင်ငံခရီးစဉ်တွားရောက်ခဲ့ပါတယ်။သူမရဲ့ခီးစဉ်ကိုတရုတ်အစိုးရအနေထိမ့်ချုပ်ကြိုးကင်ချဲလဲဖို့ကြိုးပမ်းတာကိုအမေရိကန်အစိုးရအနေနဲ့အလွန်အမင်းစိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်တရုတ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတရုတ်အစိုးရကိုအစဉ်တစက်ဓာတ်ရိုက်ပြောဆိုနေသလိုအလားတူပြောဆိုနေသူတွေကိုလည်းထောက်ခံပါတယ်ဒီခီးစဉ်အတွင်းတရုတ်အစိုးရချမှတ်တဲ့အခြေအနေတွေကြောင့်တရုတ်နိုင်ငံတွင်ဟာလူအခွင့်အရေးချိုးဖောက်မှုတွေရှီချန်းဒေတာလူမျိုးတုံးတပ်ဖြတ်မှုတွေကိုလည်းသူမရဲ့ခီးစဉ်အတွင်းပြီးပြည့်စုံပြီးလွတ်လပ်စွာလေ့လာခွင့်မရပါဘူး။ဒါအပြင်ထပ်ပြီးသိရတာရှီချန်းဒေတာကန်တွေကိုစောဒကမတက်ဖို့ဒေတာတွင်ဟာအခြေအနေတွေကိုပွင့်ပွင့်လင်းလင်းမပြောဖို့ကြိုတတိပေးထားတာတွေကြောင့်ယာချီပျောက်ဆုံးနေတဲ့ဝီဂါလူမျိုးတွေနဲ့ထိမ့်သိမ်းရေးစခန်းတွေကတန်းနဲ့ချီတဲ့လူတွေရဲ့အခြေအနေတွေကိုသိခွင့်မရပါဘူး။လူအခွင့်အရေးမဟာမင်းကြီးအနေနဲ့ဝီဂါမီသားစုဝင်အနေနဲ့ရှီချင်းဒေတာထိမ့်သိမ်းရေးစခန်းမှာမဟုတ်ပေမဲ့ပြင်ပဒေတာတွေကိုသွာလာခွင့်မရှိတဲ့တခြားသောလူနည်းစုဝင်အနေနဲ့ရုံရုံကြည်ကြည်လွတ်လပ်စွာပြောဆိုဆွေးနွေးခွင့်ပေးသင့်ပါတယ်။လူအခွင့်အရေးမဟာမင်းကြီးရဲ့ခီးစဉ်မှာရှီချင်းအလုတ်သမားပြောင်းရွှေ့ရေးအစီအစဉ်နဲ့တရုတ်ပြည်ထဲကတခြားဒေတာကိုပြောင်းရွှေ့ခံရတဲ့သူတွေနဲ့လည်းတွေ့ခွင့်မရခဲ့ပါဘူး။လတ်တလောထွက်ပေါ်လာတဲ့ရှီချင်းဒေတာတွင်မှထိမ့်သိမ့်ခံထားရတဲ့လူတသန်းကျော်တက်သေးတဲ့ရင်တွေကြောင့်အမေရိကန်အစိုးရအနေနဲ့တရုတ်ပြည်တွင်ဟာအခြေအနေကိုစိုးရိမ်ရပါတယ်။ထိမ့်သိမ့်ရေးစခန်းထဲမှာစိတ်ဓာတ်ပြက်ပြားအောင်ဆက်ဆံမှုတွေ၊နှိပ်စက်မှုတွေ၊မျိုးဆက်ပြက်အောင်ထိမ့်ချုပ်မှုတွေ၊အတင်းအဓမ္မခိုင်းစေမှုတွေ၊လိန်အကျန်းဖက်မှု၊မိဘနဲ့ကလေးတွေကိုခွဲထားတာတွေရှိတယ်လို့လွတ်မြောက်လာသူတွေနဲ့ထိမ့်သိမ့်ခံထားရသူတွေရဲ့မိသားစုဝင်တွေရဲ့ပြောကြချက်တွေအများသိရပါဗျ။ဒါအပြင်တိဘက်နဲ့ဟောင်ကောင်မှာနေထိုင်သူတွေရဲ့အခွင့်အရေးကိုလေးစားဖို့နဲ့တကမ္ဘာလုံးဆိုင်ရာလူအခွင့်အရေးကြီးညာချက်ထက်အတိုင်လူအခွင့်အရေးလှုပ်ရှားမှုတွေအခြေခံအခွင့်အရေးကိုငြိမ်းချမ်းစွာပေါ်ဆောင်ဖို့ကြိုးစားနေသူတွေရဲ့အခွင့်အရေးကိုလေးစားဖို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကတိုက်တွန်းပါဗျ။တရုတ်အစိုးရအနေနဲ့ရှီချင်းဒေတာတွင်ဟာရက်ဆက်ကြမ်းကြုတ်စွာဆက်ဆံမှုတွေကိုချက်ချင်းရပ်ဖို့မတရားဖန်ဆီးခံရသူတွေလွှတ်ပေးဖို့ပျောက်ဆုံးသွားသူတွေအကြောင်းဖြေရှင်းဖို့အမိအခိုကင်းတဲ့အချက်အလက်ရှာဖွေရေးသမားတွေအတားအဆီးမရှိဘဲတိဘက်ရှီချင်းနဲ့တရုတ်နိုင်ငံတွင်ဟာတခြားဒေတာတွေကိုလေ့လာခွင့်ပေးဖို့အမေရိကန်အစိုးရထပ်မံတောင်းဆိုလိုက်ပါတယ်ခင်ဗျာ ။ American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကို ဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ဒါအပြင် View ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VOA American တန်ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12113ညလိုင်းဒိုမီတာ40 kHz 9813ညလိုင်းဒိုမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။နာတော်ရဆီယံမဲအပတ်စဉ်ကဏ္ဍတွေဒီမှာဆိုလို့ရှိရင်ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကျမ်းပါရေးကဏ္ဍတိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ။အခုပထမအဦးဆုံးအနေနဲ့ကတော့ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ပါတော့မယ်။ဒီတစ်ပတ်မှာတော့လက်နက်ကင်အဖွဲ့တွေနဲ့ကြောက်စိမ့်လုပ်ငန်းတွေဘယ်လိုဆက်ဆက်နေသလဲဆိုတာကို Global Witness အဖွဲ့ရဲ့အစီရင်ခံစာကိုအခြေခံပြီးဥအောင်ခင်နဲ့အတူကိုညံဝင်းအောင်တို့ကပြောပြပါတော့မယ်ခင်ဗျာ
။မြန်မာပြည်ကကြောက်စိမ့်လုပ်ငန်းကို Global Witness အဖွဲ့ကအသေးချာလေ့လာစုံစမ်းပြီးစာရန်းတွေရေးလာတာနေ့တော်ကြားနေပါပြီ။ကြောက်စိမ့်လုပ်ငန်းကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်သတ်မှတ်ပြီးကိုကျိုးရှာပုံကိုဖော်ပြတဲ့အစီရင်ခံစာ2015မှာထုတ်ဝေတဲ့အချိန်ကစပြီးကြောက်စိမ့်အကြောင်းပြောရင် Global Witness သုတေသနပါမှပြည့်စုံတယ်လို့ဖြစ်နေပါတယ်။2019မှာကြောက်စိမ့်ဗိုလ်ချုပ်ကြီးများဆိုတဲ့စာရန်ကိုထုတ်ဝေပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လမှာတော့ Jade and Conflict ကြောက်စိမ့်နဲ့ပရိပက္ခဆိုတဲ့စာရန်ကိုထုတ်ဝေလိုက်ပါတယ်။ကြောက်စိမ့်ကရန်ပုံဝင်ရနေတဲ့လက်နက်ကိုင်အဖွဲ့တွေထဲမှာတမတော်ကရှေ့ဆုံးကပါဝင်ပြီး KIA KIO ကချင်တပ်ဖွဲ့ WAT တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့ AA ရခိုင်တပ်တော်နေကြောင်ဆောင်တပ်နဲ့ပြည်သူ့စစ်အချို့လဲအနည်းနဲ့အများပါဝင်တယ်လို့ဆိုပါတယ်။ဦးသိန်းစင်အစိုးရနဲ့ NLD အစိုးရလက်ထက်မှာပြုပြင်ရေးလုပ်ဖို့ကြိုးစားပေမဲ့ကြောက်စိမ့်ကန္တာကိုဒီလက်နက်ကင်ဖွဲ့တွေကပဲကြီးစိုးတယ်လို့ဆိုပါတယ်။2016မှာ NLD အစိုးရကကြောက်စိမ့်လိုက်စင်သည့်ရဆိုင်လိုက်ခြင်းကစပြီးနားလည်မှုနဲ့ကြောက်ဆုံးထွက်ယူတာဟာစစ်ကောင်စီလက်ထက်မှာပိုပြီးဆိုးွားလာပါတယ်
။မြေပြင်မှာစစ်ခင်းနေတဲ့လက်နက်ကင်တွေဟာကြောက်ဆိုင်လုပ်ငန်းမှာတော့ပူးပေါင်းဆောင်ရွက်နေတာတွေ့ရတယ်လို့ဆိုပါတယ်။ကြောက်ဆိုင်မြေမှာငွေကြေးရှာဖွေရေးဟာအလုံးရဲ့ရည်မှန်းချက်ဖြစ်လာပါတယ်။တက်မရော KIA ဝါတက်ဖွဲ့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာတရုတ်ပြည်ကိုကြောက်ဆိုင်မှောင်ကိုတင်ပို့ရမှာပူးပေါင်းဆောင်ရွက်တာတွေ့ရှိရတယ်လို့Global Witness အဖွဲ့ကဆိုပါတယ်ဒေါ်လာသန်းပေါင်းထောင်ချီတဲ့လုပ်ငန်းဖြစ်လို့တက်မတော်နဲ့ KIA ဟာဖားကန့်နယ်မြေမှာငင်းငန်းစွာရှင်တွဲနေထိုင်ကြတယ်လို့ဆိုပါတယ်တက်မတော်ရဲ့ဖားကန့်အခြေစိုက်တက်မ101တက်မမှုနဲ့ KIA တပ်ရင်း6ရဲ့တက်မှုဟာဓာတ်ရိုက်ဖုံးအဆက်တွေလုံနိုင်ပြီးကြောက်စိမ့်ကိစ္စတွေကိုညှိနှိုင်းကြတယ်လို့ဆိုပါတယ် UWSA ဝါတက်ဖွဲ့ရဲ့ကုမ္ပဏီတွေနဲ့ KIA တပ်ရင်း6ဆက်ဆံရေးကောင်းမွန်နေတာကိုဒေသခံကချင်တွေကတော့မကြေမနက်ဖြစ်ကြတယ်လို့ဖော်ပြထားပါတယ
်။ကြောက်စိမ့်လုပ်ငန်းပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး KIA နဲ့ဆက်သွယ်မေးမြန်းတဲ့အခါမှာ KIA ဟာတပ်မတော်နယ်ရောဝတ်တပ်ဖွဲ့နယ်ရောပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ဖြေပါတယ်။ KIA တိုင်းရင်း6နဲ့တပ်မတော်တပ်မ101အကြမ်းမှာဓာတ်ရိုက်ဆက်သွယ်မှုမရှိဘူးလို့လည်း KIA ကိုယ်စားလှယ်ကဆိုပါတယ်။ဝါတပ်ဖွဲ့ကလည်း KIA နဲ့အကျိုးတူစီးပွားလုပ်တာမရှိဘူးလို့ဆိုပါတယ်။တမတော်ကိုယ်စားလှယ်ကတော့ Global Witness ရဲ့ဆွဆွဲချက်ကိုတုံ့ပြန်မှုမရှိပါဘူး။ဒါပေမဲ့ကြောက်စိမ့်လုံကမှအဓိကအကျိုးခံစားရသူဟာဒေသခံတမတော်တပ်မှုတွေမြောက်ပိုင်းတိုင်းစစ်ဌာနချုပ်အစိုးရအရာရှိရဲတပ်ဖွဲ့လက်နက်ကင်တပ်ဖွဲ့နဲ့ဒေသခံလော်ပန်းတွေဖြစ်တယ်လို့ဆိုပါတယ်။
စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းတပြည်လုံးမှာပေါ်ပေါက်လာတဲ့ຫນွေဥတော်လန်ရေးအရှိန်အဟုန်ဟာကြောက်စိမ့်မြေအထိရောက်လာပါတယ်။1990ပြည်လွန်ကတည်းကဖားကန့်ကိုထိန်းချုပ်လာခဲ့တဲ့တပ်မတော်ဟာ KIA ကပြန်လည်ထိန်းချုပ်ဖို့ကြိုးပမ်းတာကိုရင်ဆိုင်လာရွယ်ရှိပါတယ်။ဖားကန့်ဒေသနဲ့အနီးတစ်ဝိုက်မှာတိုက်ပွဲတွေပြန်ဖြစ်လာပါတယ်။ຫ နေဇက်ကစခန်းတွေ KNA လက်ထက်ပြန်ရောက်သွားပါတယ်ဆရာနာသိငင်အားစားပြီးကြောက်စိမ့်ထုတ်လုပ်မှုနှေးကွေးလာတယ်လို့ဆိုပါတယ်ဒါပေမဲ့ကြောက်စိမ့်ဟာ KNA ရဲ့အကြီးအမားဆုံးဝင်ငွေဖြစ်နေသေးပါပရင်းနဲ့တစ်လုပ်ငန်းကလည်းရန်ပုံငွေရရှိနေပါတယ် KNA ကကြောက်စိမ့်ဝင်ငွေနဲ့အသုံးစရိတ်ကိုထုတ်ပြန်တာမျိုးမရှိပေမဲ့လိုင်ဇာနဲ့မိုင်ဂျန်ယန်ကဒုက္ခသည်တွေကိုစောင့်ရှောက်ရမှာအသုံးပြုတယ်လို့ဆိုပါတယ်
ကျောက်ဆိုင်ရံပုံငွေကြောင့်နေချင်းကြချင်းကြီးထွားလာတဲ့ရခိုင်တပ်ဖွဲ့ဟာကချင်ပြည်နယ်မှာမွေးဖွားလိုက်တဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။ KA ဌာနချုပ်ရှိတဲ့လိုင်ဇာမှာစခန်းဖွင့်ခွင့်ပေးပြီးရခိုင်လူငယ်တွေကိုစစ်တင်တန်းပို့ချပါတယ်။2009မှာရခိုင်တပ်ကိုတီထောင်လာမှု2017မှာတပ်မတော်နဲ့စစ်ပြန်ဖြစ်တဲ့အခါ AA ရခိုင်တပ်ဟာ KIA ကိုကူညီနေပါပြီ။ကျောက်ဆိုင်ကုံတွေရေးပါပွင့်စားလုပ်ပြီးကျောက်ကုံတွေတွေကိုအခွန်ကောက်တဲ့နီးနဲ့ရခိုင်တပ်ကရံပုံငွေရှာတယ်လို့ဆိုပါတယ်။နိုင်ငံခြားမှာအလုပ်လုပ်နေတဲ့ရခိုင်တွေကလည်း AA ကိုထောက်ပံ့ကြပါတယ်။ MNDAA ကိုကန်တပ်ဖွဲ့ကတော့ဥဖုံချားရှင်လက်ထက်ကလေးကခမ်းတီးကျောက်ဆိုင်နယ်မြေမှာကုမ္ပဏီတီထောင်ခွင့်ရခဲ့တယ်လို့ Global Witness အဖွဲ့ကဆိုပါတယ်။ကျောက်ဆိုင်ဝင်ဝင်နဲ့လက်နက်ကင်တပ်ဖွဲ့တွေဟာဆက်ဆက်နေတာမို့စစ်ကောင်စီနဲ့ KIA တို့ရဲ့ပဋိပက္ခဟာဘာကန်ဒေသမှာလက်ခဲတလင်းအခြေအနေကိုအများကြီးပြောင်းလဲစေနိုင်တယ်လို့ Global Witness ကသုံးသပ်ထားပါတယ်။လောလောဆယ်မှာတော့တိုက်ပွဲတွေရှိနေပေမဲ့ကျောက်စိမ့်တူဖော်မှုကတော့ရပ်ဆိုင်သွားလို့ဝင်ရကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာတော်တာရှင်များခင်ဗျာ VOA ကိုအကြံပြုလို့တဲ့ဒေသချင်းတောင်းလို့တဲ့စာရေးသားဆက်သွယ်လို့တဲ့ဆိုလို့ရှိရင်တော့အီးမေးလ်ကနေတဆင့်ရေးသားဆက်သွယ်နိုင်ပါတယ်ရေးသားရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဆက်လက်ပြီးတော့ဘတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပါအောင်မယ်အခုဆက်လက်ထုတ်လွှင့်မယ့်ဘတ်စင်ကဏ္ဍတစ်ပုဒ်ကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ၏ကဏ္ဍအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်ကျမ၏ကဏ္ဍမှာတော့ Monkey Box လို့ခေါ်တဲ့မြောက်ကျောက်ယောဂကာကွယ်ရေးအကြောင်းကိုပြောထားပါတယ်မြောက်ကျောက်ယောဂဟာစိုးရင်ရတဲ့အခြေအနေကိုမရောက်သေးပေမဲ့ကာကွယ်ရေးနည်းလမ်းတွေကိုတော့သိထားသင့်တယ်လို့ကျမ၏ပညာရှင်တွေကပြောဆိုပါတယ်ဘယ်လိုလက္ခဏာတွေရှိပါသလဲဘယ်သူတွေကစိုးရင်စရာလို့ပြီးတော့ဘယ်လိုကာကွယ်နိုင်ပါသလဲဒီအကြောင်းကိုနယူးယောက်မြို့ Wyckoff Heights ဆေးရုံကညွှန်ကြားမှုကုဆက်ယောဂအထူးကဒေါက်တာဇီယာတက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါရခင်ဗျာ
โอเคဒေါက်တာဇီယာတက်ခင်ဗျာကျွန်တော်တို့ဒီမြောက်ကျောက်ယောဂအကြောင်းပြီးခဲ့တဲ့တစ်ခေါက်တုန်းကပြောခဲ့တုန်းကစိုးရင်ကြီးစရာရေပွေးရအဖြစ်ပေါ့နော်မလိုတဲ့အကြောင်းပြောခဲ့ပေမဲ့မဖြစ်အောင်ကာကွယ်ဖို့အဓိကဒီတစ်ခေါက်ပြောမှာမို့တကယ်လို့များဒီယောဂဖြစ်လာရင်စိုးရင်ရနိုင်တဲ့လူမျိုးစားရှိလားဆရာ
ချို့သောလူတွေမှာတော့နည်းနည်းလေးဒုက္ခရောက်နေတဲ့လူရှိပါတယ်အဲ့ဒီလူတွေကအထူးသဖြင့်တော့ organ transplant လုပ်ကြတဲ့လူပေါ့တခြားလူစီကနေကိုယ်ခန္ဓာအသေးအစားထိုးတာတို့ကြောက်ကအစားထိုးတာတွေလူနာတွေပေါ့နော်ဒီလိုလူနာတွေမှာဆိုလို့ရှိရင်တော့ရေကြောက်လူယောဂတော့မှာအုံနောက်ကျူရောက်သွားနိုင်ပါတယ်အဲ့လိုလူတွေဆိုတော့ကျွန်တော်ကကြောက်ရပါတယ်ဒီသူဒီလည်းရေကြောက်ယောဂကြောက်ကြီးယောဂအမျိုးအတူတူပဲဖြစ်ပါတယ်နောက်တစ်ခုကတော့ပေါ်ဆောင်မျိုးသမီးတွေပါနောက်တစ်ခုကတော့ HIV patient တွေဆိုအဲ့လိုလူတွေပါဆိုတော့လည်းကျွန်တော်တို့ကြောက်ရပါတယ်ပေါ့နော်ဒီလိုဘုန်းမဲတို့ယိုရင်းချစ်စီကိုထိခိုက်တဲ့ယောဂါတွေဖြစ်တဲ့လူကီးမီးယားလိုဟာမျိုးသွေးကင်ဆာလိုခေါ်တာပေါ့နော်လင်ဖိုမာလိုပေါ့ဗျာအကျိတ်ရောင်းနေယောဂါတွေပေါ့နော်ဒီလိုကင်ဆာသမားတွေမှာလည်းကြောက်ရပါတယ်အာဒါမှမဟုတ်ပဲねအပြင်မှာနေ့စဉ်နဲ့အမျှနေထိုင်နေတဲ့စီဂျိုလိုသွေးသွေးယောဂါရှိတဲ့လူတွေပါလာမှာဒီလောက်ဘာမှကြောက်စရာမလိုပဲယောဂါတစ်ခုပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်လာခဲ့ရင်ပေါ့နော်ကြိုသိနိုင်အောင်ဘလိုလက္ခဏာမျိုးတွေကိုသိထားလို့လဲဆရာ
။ဒီမြောက်တွေမကုတ်ခံဘူးဆိုလို့ရှိရင်တော့ဒီယောဂဖြစ်ဖို့ chance တော်တော်လေးတော့နည်းပါတယ်။နောက်တစ်ခုကတော့ဟိုတွေးတဲ့ဟာကိုကျွန်တော်ပြောတာပါဖြစ်မယ်လို့လည်းကျွန်တော်ပြောတာတော့မဟုတ်ပါဘူး။ဆိုတော့ဒီ US မှာ UK မှာဖြစ်တဲ့ case ကိုသူတို့ကြည့်လိုက်တဲ့အခါမှာအများစုသော case ပေါ့နော်။တရဝင် CDC ကလည်းထုတ်ပြန်လာတဲ့နေရာမှာရေးထားတာပါ။ဖြစ်ခဲ့တဲ့ဒီ blood test positive ဖြစ်တာလို့ condition တွေပေါ့နော်ကိုယ်ခံရတာဒီလိုအခုပိတ်နေထွက်လာတဲ့လူတွေကြံကြည့်လိုက်တဲ့အခါမှာအများစုတော့ဒီလိုအမျိုးသားလိင်လူဆက်ဆံတဲ့လူတွေမှာတွားပြီးတွေ့တယ်ဆိုပြီးတော့တွေ့ရတဲ့တစ်ချက်တော့ရှိပါတယ်။နောက်တစ်ချက်ကတော့ဒါကတော့သူ့ရဲ့ထူကြတဲ့တစ်ချက်လို့ကျွန်တော်ကဒီတစ်ခေါက်ကြမှာကျွန်တော်တွေ့တာပေါ့နော်။ကျွန်တော်ကအရင်တော့ဆိုလို့ရှိရင် ကောင်းကနေ out ယူသွားပါတယ်ကျွန်တော်ဒီမှာတရားလူတွေဆိုလို့ရှိရင်ပြောနေကြစကလုံးမှာရေကြောက်ပေါက်တဲ့အခါမှာကောင်းကနေ out ယူရောက်တယ်ပေါ့ဆိုတော့ဒီတစ်ခါကကြတော့ဒါမျိုးမဟုတ်ဘူးဒီကိုယ်ခန္ဓာအလယ်ပိုင်းတို့ဘာလို့ပြင်ဝင်သွားတဲ့လမ်းကြောင်းကိုစပို့လို့အဲ့ဒီပေါင်းခြင်းမှာစပြီးတော့ဖြစ်တာဆိုတော့ဒါကြောင့်မို့သူကအဲ့ဒါကိုသတိထားမိတာသူတို့ပြင်ကုနာပြောသလိုပဲကျွန်တော်တို့သုံးတာတော့ proctitis ဆိုသုံးတာပေါ့နော်ဒီဝင်သွားတဲ့လမ်းကြောင်းမှာရောင်းနေတာဆိုပြီးတော့အဲ့လိုလူတွေမှာအဲ့ဒါနဲ့သူစပြီးသတိထားမိတာဒါပေမဲ့အဲ့ဒီအလုံးနေတွေ့တဲ့အခါကျတော့သူကပုံမှန်လည်းမဟုတ်ကျွန်တော်တို့အဲ့ဒါမျိုး physical ပေါ့နော်ဒီလိုရေကြီးမှုလေးတွေတွေ့လို့ကျွန်တော်တို့ဘာလို့ခေါ်လဲဆိုတော့ herpes ဆိုခေါ်ကြရေယုံပေါ့ရေယုံအသေးစားပေါ့နော်ကျွန်တော် herpes simplex ဆိုတာမျိုးပေါ့ဆိုတော့သူတို့အဲ့ဒါကိုထင်းနေစစ်လိုက်တဲ့အခါကျတော့ herpes ပေါ့ဟုတ်တွေ့နေသူသူဆန်းဆန်းနဲ့ဒီလို monkey pox ဆိုတော့သူတွေ့လာတာနောက်တစ်ခုကအရင်တော့ကဒီမြောက်ကိုခံပြီးလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီလို monkey pox ကိုဖြစ်ခင်မှာပထမတစ်ပတ်လောက်ကရေကြောက်လိုတွေကဒါရီစီးတယ်ချောင်းနေဆိုးတယ်လက်ထဲမှာအကျိတ်တွေထလာတယ်နေမကောင်းထိုင်မကောင်းနဲ့ဘယ်လေးမှအခြေတည်ရအောင်လာတယ်။တော့ကိုယ်ပူချိန်တွေတက်လာတယ်။ပြီးတဲ့အခါကျတော့မှခုနလိုရေချီမှုတွေထွက်လာတယ်။ဒီကိုယ်တော့မှဒီကောင်းကနေအောက်ထိပြန့်လန့်ပြီးသွားတယ်။အခုကကြာတာတော့ဒီလိုမျိုးခုနတွေ့လာတဲ့လူမျိုးနေလိုက်တဲ့အခါမှာသူတို့ဒီဒါမျိုးရောဂါမဖြစ်ခင်မှာစပြီးဒါမျိုးစစ်တယ်။တကူကမရှိတဲ့လူကများတယ်။ပြီးတဲ့အခါကျတော့မှခုနလိုမျိုးဒီ proctitis ဆိုခေါ်တဲ့စိုးလမ်းကြောင်းပေါ့နော်။ဝင်းသွားတဲ့လမ်းကြောင်းတာတစ်ပိုင်းပါအလုံးအပူတွေစပြီးပေါ်လာပြီးတော့မှချားနေအောင် spread လုပ်သွားတယ်ဆိုတဲ့အပိုင်းလေးတွေ့ဒါကတော့လက်ရှိတွေ့တဲ့နည်းနည်းလေးမတူတဲ့အချက်ပေါ့လေကျွန်တော်တို့အရင်တုန်းကတွေ့နေကြဖြစ်တဲ့ monkey pox နဲ့မတူတဲ့အပိုင်းလေးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီလိန်တူဆက်ဆံဒါကြောင့်ကူးနိုင်တယ်လို့အပြတ်ပြောလို့ရပြီလားဆရာ
ဟုတ်ကဲ့အဲ့ဒါဒီတော်လေးကိုဒီတစ်ခေါက်မှာ hot topic ပေါ့နော်အဲ့လိုတော့ကျွန်တော်ဒီနေ့ဒီချိန်ဒီ CDC လည်းမပြောပါဘူးဖြစ်နိုင်တဲ့တစ်ခုကတော့ဒါကတော့ CDC ကလည်းသူတို့ရှင်းပြထားပါတယ်သူတို့ဒီလိုမျိုးနေသူဆက်ဆံတဲ့မျိုးသားတွေမှာတွေ့တယ်လို့ပြောခြင်းဒီတရားလေးအစိမ့်ကူးဆက်ပါတယ်လို့ပြောခြင်းမဟုတ်ပါဘူးပေါ့နော်ဒါကတော့သူတို့ဒီနေ့တွေ့လာတဲ့ case ကိုသူတို့အနေနဲ့ချပြထားခြင်းဖြစ်ပါတယ်ဖြစ်နိုင်ဒီအကောင်းဆုံးတစ်ခုကတော့သူတို့ဒီခုနကျွန်တော်ပြောသလိုပဲအစာအိမ်တိုင်းကြောင်းဒီအထူးတင်တော့စအိုတဝိုက်မှာဒီ lesion တွေဖြစ်နေတဲ့အတွက်ကြောင့်အဲ့ဒီအနေနဲ့တယောက်နဲ့တယောက်ထိစပ်မှုကြောင့်ဥွာတာလာတော့မပြောတတ်ဘူးပေါ့ဒီ lesion တွေကရှိနေတော့ကြွားပြီးတော့ဆက်ထိမိပြုမိလဲဆိုရင်တော့ဒေချာပေါက်ကူးနိုင်တာပေါ့သူ့ရဲ့ပုံစံအရန်သိတာပါလေပရန်ငုံမြို့မှာငငယ်တော့ရေချောက်ပေါက်ပြည့်လို့ဆိုသိတာပဲအပြင်ထွက်လိုက်တာနဲ့သိညာနဲ့ရေချောက်ပေါက်ပြည့်ဆိုတော့ဒီလိုမှလေအခုတွေပိတ်နေပေါ့နော်အင်ဂျင်မှုလို့မျိုးပေါ့သူကအရေးကြီးသူ့တွေပေါ့နော်ဒီလိုလုံးမှသူကဖြစ်တာပဲသူကရေချောက်နဲ့နည်းနည်းလေးပဲကွာတဲ့အပိုင်းကလေအလုံးပူကြီးရဲ့ကွာ
ဟုတ်ကဲ့အခုလိုအနေထားမှာပေါ့နော်အကောင်းဆုံးကာကွယ်ဖို့ဆိုရင်ဘယ်လိုအကျံပြုရှင်လဲမြန်မာနိုင်ငံမှာတော့တွေ့ရှိတာတော့မရှိသေးဘူးပေါ့နော
်ဟုတ်ကဲ့မရှိပါဘူးဆိုတော့လေအကောင်းဆုံးကာကွယ်နေလာရောနံပါတ်1ကတော့ကျွန်တော်တို့ဒီနေ့ဒီချိန်မှာနားလေတဲ့တပိုင်းကဒီယောဂါဒီတရိတ်ဆန်ကနေစင်တူဦးလာတာဆိုတော့မြောက်တွေကိုတွားပြီးတော့ထိတွေ့ဆက်ဆံမှုသိမရှိဘူးဆိုလို့ရှင်ဖြစ်လာကြအကြောင်းတော်တော်လေးနည်းပါအဲ့မဲ့ကျွန်တော်မသိတဲ့တပိုင်းကတော့ပုံမှန်နိုင်ငံမှာရှိတော့မြောက်ဒီမှာဒီယောဂါပူရှိတာမရှိတာဆိုတော့ကျွန်တော်နားမနေပါဘူး။နောက်တစ်ခုကအခုကျွန်တော်ပြောသလိုပေါ့ဒီလို transmission ဖြစ်သွားတဲ့ case ကဒါဘာကြောင့်ဆိုတော့ number 1ကသူကလက်တွေမှာစပြီးတော့ဆိုလိုမျိုးသူကဒီကျွန်တော်တို့ Google တို့ဘာလို့တဲမှာပေါ့ဓာတ်ပုံတွေရိုက်ကြည့်လိုက်လို့ရှိရင်မျက်နှာတစ်ခုလုံးပြေပိတ်နေကိုရဲ့ဒီလိုအခုတွေပိတ်နေလမ်းသွားလျှောက်လို့ရှိရင်သူကပုံသိတာပေါ့နော်သူကဒါသိရမကြောက်စရာအီပုံနဲ့မျိုးဖြစ်နေတာလေဆိုအခုကဒီလိုမျိုးမျက်နှာတွေမှာစဖြစ်တာမဟုတ်ပဲနဲ့သူကတူးတူးဆန်းဆန်းနဲ့ဒီကိုယ်ခန္ဓာရဲ့ဖုံးကွယ်ထားတဲ့နေရာဖြစ်တဲ့တင်ပါတို့ဒီလိုနေရာတွေမှာစပြီးတော့ဖြစ်လာတဲ့အခါကျတော့အနေနဲ့လေးလူမသိသူမသိအပိုင်းဖြစ်နေတာပေါ့အဲ့ဒီအမှတစ်ဆင့်တခြားလူတွေကူးပွားတယ်လို့ကျွန်တော်တို့ကယူဆပါတယ
်ဟုတ်ကဲ့ဆရာနောက်ဆုံးရောအရှာယူကြည့်တာ
ဒီယောဂါကြောက်စရာကောင်းတဲ့ယောဂါတခုတော့မဟုတ်ပါဘူးဒီယောဂါကိုသိထားတာတော့ကောင်းတယ်ပေါ့နော်အဓိကကတော့တိရစ္ဆာန်ကိုမထိလို့ရှိရင်ဩတိရစ္ဆာန်ကိုပိုးတယ်အနည်းဒါတဝိုက်မှာလာမထားလို့ရှင်ယောဂကုလို့ချန်စာအလုံးတရာမှနေပါလေမဖြစ်စလောက်ကိုနေပါလေဟိုယောဂကုခဲ့ရင်လည်းကြောင်းမလားအခုကြောင့်ယောဂကုခဲ့လို့ရှင်တက်ကြွနဲ့လူတွေနဲ့ပြောပါကျွန်တော်မေးလို့ရှင်တော့ပါဆေးမှတော့ဆရာမလိုပါဘူး69ရာခိုင်နှုန်းတော့ဒီလိုအနေရွတ်လည်းမချန်ပါဘူးဘာမှလည်းမဖြစ်ပါဘူးနှစ်ပတ်ကနေ၄ပတ်အတွင်းမှာတော့ပြေတော့ပြောက်သွားတဲ့ chance ရှိပါတယ်ပျောက်လေပျောက်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါဆရာ
ကိုဝင်းမဲအပတ်စဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါဒီတစ်ပတ်မှာတော့ ကမ္ဘာပေါ်မှာနိုင်ငံတချို့မှာကူးစက်ပြန့်နှံ့လာနေတဲ့မြောက်ကျောက်ယောဂအကြောင်းကိုဆက်သွယ်မြန်မြန်တင်ပြခဲ့တာပါ VOA ရဲ့တောက်ကြနေမနေ့ကအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်အခြေအနေနဲ့သတင်းတွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားတော်တာဆင်ရပါတော့မယ် Fever Winder သားတွေကပြောပြထားတာပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့နယ်ဝေါ်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။ချင်းပြည်နယ်ကံပလတ်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ကံပလတ်အဖွဲ့တို့ကြားတိုက်ပွဲတွေအတွင်းမှာတော့ခြေရွာပေါင်း9ရွာကရွာသားတွေထပ်မံထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးရှောင်စခန်းတွေမှာတော့အစိုးရအပါဝင်နိုင်ငံတကာအလူရှင်တွေလာရောက်လူဒန်းတာနေပါလာလို့စားတောက်နေထိုင်ရေးတွေအခက်အခဲဖြစ်နေတဲ့အကြောင်းတွေကိုကြားကြရမှာပ
ါကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်မြဝတီမြို့တောင်ဖက်ဝော်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုနေမြခန်ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်တို့ကဇွန်လ13ရက်နေ့မနေ့အချိန်မှာတက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။အဲ့ဒီရဲစခန်းကိုတက်ရောက်တိုက်ခိုက်သိမ်းယူတဲ့အချိန်မှာစခန်းမှာ3လကျော်ကြာဖမ်းဆီးချုပ်နှောင်ထားတဲ့ CDM တမားနဲ့ PDF 6ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ရဲတပ်ဖွဲ့ဝင်5ဦးနဲ့ရဲတပ်ဖွဲ့ဝင်မိသားစု5ဦးကိုလည်းကောင်းမွန်စွာဖမ်းဆီးထိန်းသိမ်းထားတယ်လို့ KNDO ကမန်ဒိုတပ်ရင်းကတပ်ရင်းမှုဗိုလ်ဆောင်လုံးကပြောပါရယ်စခန်းတက်တဲ့အချိန်မှာအဲ့ဒီစခန်းမှာရဲတပ်ဖွဲ့ဝင်အယောက်20ကျော်ရှိနေပြီးရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတာရှိတယ်လို့ရဲအရာရှိရဲတပ်ဖွဲ့ဝင်နဲ့မိသားစုတချို့ထွက်ပြေးလွတ်မြောက်တာတွေလည်းရှိနေတယ်လို့ KNDO ဖက်ကဆိုပါရယ်မြဝရီတောင်ဖက်ဒေသမှာပြီးခဲ့တဲ့မေလ18ရက်နေ့ကလည်းစစ်ကောင်စီတေဘောဘူတပ်စခန်းတစ်ခုကို KNLA KNDO ပူးပေါင်းတပ်ဖွဲ့ကတက်ရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့တာရှိတယ်လို့မတ်လ21ရက်နေ့ကလည်းစစ်ကောင်စီနေချခန့်စစ်စခန်းတစ်ခုဖြစ်တဲ့မော်ခီစခန်းကိုလည်းတိုက်ခိုက်သိမ်းယူနိုင်တာရှိခဲ့ပါတယ်
။ချင်းပြည်နယ်တောင်ပိုင်းကံပဲလက်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်မှုကြောင့် CDF ကံပဲလက်အဖွဲ့နဲ့တိုက်ပွဲတောက်လျှောက်ဖြစ်ပွားနေပြီးခြေရွာ၅ရွာကတိရက်ခံပြည်သူတွေဟာဘေးလွတ်ရာကိုထပ်မံထွက်ပြေးတိမ်းရှောင်နေကြတယ်လို့ကံပဲလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးမှူးတာဝန်ရှိသူတို့ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာကံပဲလက်မြို့နယ်အမှတ်၅တိုက်နယ်ဘက်ကိုစစ်ကြောင်းထိုးချီတက်လာရာကနေနောက်ကျောင်းပြန်ဆုတ်လာတာကြောင့်အပြိုင်ငုံလောင်းအံပုံကြော့တော်နဲ့ချင်းလက်မွန်ရွာကပြည်သူတွေကိုဘေးလွတ်ရာကိုအရေးပေါ်ပြောင်းရွှေ့ပေးခဲ့ရတယ်လို့သူကဆိုပါတယ်ကံပဲလက်မြို့နယ်မှာစွန်လ9ရက်နေ့ကစလို့စစ်ကောင်စီတပ်နဲ့ CDF ကံပဲလက်တပ်ဖွဲ့တို့အကြားတိုက်ပွဲတောက်လျှောက်ဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့ကြေးရွာပေါင်း17ရွာလောက်ရှိပြီးလူဦးရေအပြင်2000ကျော်လောက်ရှိပြီးအကူအညီတွေလိုအပ်နေတယ်လို့သိရပါတယ်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေတို့စစ်ရေးတင်းမာနေမှုကိုညှိနှိုင်းမှုတွေရှိပေမဲ့ညှိနှိုင်းမရတဲ့အခြေအနေမှာရှိနေတယ်လို့ရခိုင်တပ်တော်ပြောရေးဆိုခွင့်ရှိသူဦးခိုင်တုခကဇွန်လ4ရက်နေ့ကပြုတ်လုတဲ့တတိယအကြိမ်မြောက်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်စစ်ကောင်စီတပ်ဖက်က ULAAA တရားရုံးတွေမှာအမှုလာရောက်တိုင်ကြားသူတွေကိုခေါ်ယူချင်းချောက်တာတွေအဆက်မပြတ်လုပ်နေတယ်လို့တစ်ဖက်မှာလည်းလက်နက်အင်အားလူအင်အားတွေအဆက်မတန်မြင့်တင်မှုတွေရှိနေတယ်လို့ဆိုပါတယ်စစ်ကောင်စီဘက်ကဖိနှိပ်မှုတွေများလာပြီးထိုးစစ်ဆင်လာတာတွေလုပ်မယ်ဆိုရင်တော့စိုးဝါးတဲ့အခြေအနေကိုရောက်သွားနိုင်ပြီးစစ်ကောင်စီဘက်ကရခိုင်ပြည်မှာအင်အားတိုးချဲ့တာတွေကိုလုပ်နေတယ်လို့ AA ဘက်ကလည်းတိုက်ပွဲဝင်နိုင်ဖို့အစဉ်အသင့်လှုပ်ထားတယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာဥခိုင်တုခကပြောဆိုသွားပါတယ်
မွန်ပြည်နယ်ကြိုက်မရောမြို့နယ်အထရန်တရာချောင်းနှခွအရေကင်းစခန်းကိုဇွန်လ14ရက်နေ့နဲ့ပိုင်းမှာကိန်မျိုးတလူမြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့ကလာရောက်တိုက်ခိုက်ခဲ့ပါတယ်အပြန်အလှန်ပြစ်ခတ်မှုတွေရှိပေမဲ့ထိခိုက်မှုကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်ရေကင်းကိတ်စခန်းတိုက်ခိုက်ခံရပြီးတဲ့နောက် အထရန်တရာကိုယာယီပိတ်ထားခဲ့ရပါတယ်ပြီးခဲ့တဲ့မတ်လအတွင်းကလည်းအထရန်တရာ6နှစ်ခွရေကင်ကိတ်စခန်တိုက်ခိုက်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်တဦးတေဆုံးပြီးတော့နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းတီဘောမြို့မှာညံ့မထွက်ရအမိန့်ထုတ်ထားပေမဲ့တညအတွင်းမှာပဲနေအိမ်နဲ့ဖုန်းဆိုင်ဖောက်ထွင်းခံနေကြရပါတယ်ဇွန်လ14ရက်နေ့ညကဖြစ်ပွားခဲ့တာပါတီဘောမြို့ရှိမြို့မစီးပွားရေးဗဟန်းအနီးကဖုန်းဆိုင်တစ်ဆိုင်နဲ့တောင်ရက်ွက်ကနေအိမ်တအိမ်ဖောက်ထွင်းခံခဲ့ရပါတယ်နေအိမ်ကငွေကျပ်တဒိန်းဖို့ဆုံးရှုံးခဲ့ရပြီးဖုန်းဆိုင်ကတော့ကျပ်သိန်း20နီးပါးဆုံးရှုံးခဲ့ရပါတယ်ဖောက်ထွင်းမှုလက်တယ်ကိုတော့မဖမ်းမိခဲ့ပါဘူးညံ့မထွက်ရအမိန့်ထုတ်ထားပေမဲ့အခုလိုဖောက်ထွင်းခံနေရတဲ့အပေါ်ဒေသခံလူထုမလုံခြုံမှုတွေခံစားနေရပါတယ်
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကစစ်ပေးဆောင်စခန်းတွေမှာတော့အစိုးရအပါအဝင်နိုင်ငံတကာကအဖွဲ့အစည်းတွေနဲ့အလူရှင်တွေလာရောက်လူဒန်းတာမရှိသလောက်နှဲပါနေတဲ့အတွက်အခုလိုမိုးရသည့်မှာစားတောက်ရေးနဲ့နေထိုင်ရေးတွေမှာအခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။လက်ရှိအချိန်မှာစစ်ပေးဆောင်စခန်းကဒုက္ခသည်တွေဘလို့နေထိုင်စားတောက်နေကြသလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ဘူးတော်မြို့နယ်ညောင်လျှောက်ဆိုင်ပိတ်လျှောက်စခန်းမှာနေထိုင်သူတို့ကသူတို့ကြုံတွေ့နေရတဲ့အခခွေးတွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။သာသာညောင်တို့ကဘောခရတ်တော့အဆမတေလို့ဝါအဆာဘောဘောလာတို့ဟောကတိုင်တော့ဟဲ့ဆက်ဆက်တော့အချစ်တဲ့ဒီရပ်ဘဲဒီရေစပ်ပြီးတော့ရဲဒီကိုရလာရင်းတဲ့ရပ်စောလိုက်ရဒီအဆပ်ပြီးတော့ကင်းကျောင်းပေါ်တစ်ထောင်ခွလင်းပဲလားဗျာ။နေရခရတ်တော့ဒီတော့ဟဲ့အခုကျပါလေဟဲ့နာမီရတ်ပါအာဒီဆောင်ပြီးဒီကနေ့ခေါလာပွဲဆိုတော့ပုံဒီတော်ဝါညဘုရားဆိုတော့ကအဲဒါခါရတဲ့ဟုတ်ဒီဘုန်းကြီးရတ်ကပ်ချီရမို့ကြနာပြီးဘုရားပြောကြတဲ့ဟုတ်ဒီကားပြီးပြီးဒီ
စခန်းမှာနေကြတဲ့ဒုက္ခသည်တွေမှာအစိုးရနဲ့အလူရှင်တွေရဲ့အကူအညီကိုအားထားနေကြရပေမဲ့အရင်ကလိုအလူရှင်တွေမလာကြတဲ့တော့အခကြုံနေကြရပြီးအပြင်ထွက်ပြီးအလုပ်လုပ်ဖို့ကလည်းအလို့အခိုက်ရှာပါတဲ့တော့အခခဲရှိတယ်လို့ဆိုပါတယ်။ဘူးတိတော်မြို့နေရင်အောင်မြတ်စခန်းမှာလေစားစားရတော့အခခဲရှိတယ်လို့ဒုက္ခသည်တယောက်ကအခုလိုပြောပါတယ်
။ဒီငေါလာပဲရှေအနီကတစ်ဖက်ပြပါရဲ့ပြီးတော့ဘူခေါလာပဲရှေအနီကတစ်ဖက်ပြပါရဲ့လူပြောင်းစင်မာရတော့ခလိုက်တက်ရပါ။စင်မာမှတခါစီပြီးစောကအယောင်ရေကူကမရောက်ပင်မပြီးပါကြချီချီကားနဲ့ရေမရောက်မိကုန်တော့အတော့မှဆိုပြီးလိုပါရဲ့လုံးစောမန်တော့ကလည်းရာချာလုံးနဲ့သူတို့ကရာချာရှိတားမှာခေါတော့ခဏတောင်ရေပဲလုံးသူတို့ကလုံးပဲပါရဲ့မလုံးနဲ့မတော့ခါရေပဲကောင်းစားရှင်မှုရှိတိဝပဲလူကတုံးစောလို့ပြင်နေစောပါရော
ICRC ကထောက်ပံ့မှုရတဲ့အတွက်ဆန်အတော့လုံလောက်တယ်လို့ပြောနိုင်ပေမဲ့တခြားလိုအပ်ချက်တွေကိုတော့တောက်တပြဖြည့်ချက်နေရတယ်လို့တင်ညုံဒုက္ခသည်စခန်းမှာနေထိုင်သူတို့ဖြစ်သူဥကျော်တင်ကလည်းရခိုင်ဘာသာနဲ့အခုလိုပြောပါတယ
်အခုလို့လို့ဆိုတော့ပိုင်ဝန်တာဟာ ICRC ကပြပါခါရကုန်လို့လုံလောက်ရသောမရှိတာဟာအမှန်ပြပါအဲကျွန်တော်ကတော့ဟာတော့လောလောနဲ့ဟန်ဒီဟန်ဒီပါတော့ပြတာဆိုတာဆက်ပါရပါတယ်တော့တော့မှဒီပါဘူးဒီလိုကပါလာနေတယ်ကပူရမ်းနေလို့ရ
တခြားလမ်းပဲဆက်သွေးရခခဲ့ပြီးလူစုအယောက်နဲ့တဲ့ဒုက္ခသည်စခန်းငယ်တွေမှာလေအခခဲ့တွေကိုလူမသိသူမသိရင်ဆိုင်နေကြရသူတွေရှိနေကြပြီးဒုက္ခသည်စခန်းတိုက်လူလုံးမှာစားသောက်ရတော့အကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ရခိုင်ပြည်မှာရခိုင်တပ်တော်အေအေနဲ့စိုက်ကောက်စီတပ်တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်သိမ့်နဲ့ရှိတဲ့ဒုက္ခသည်တွေဟာနေရက်မပြန်နိုင်ပဲနှစ်နိုင်ကြာကြာဒုက္ခသည်စခန်းတွေမှာအခခဲ့ပုံစုံနဲ့နေထိုင်နေကြရတာဖြစ်ပါတယ်
ဆက်ပြီးတော့စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ကနှစ်ပေါင်း60လောက်သက်တမ်းရှိတဲ့ထန်တလန်နှစ်ချင်းအသင်းတော်ဖရားကျောင်းကိုစစ်ကောင်စီတပ်ဖွဲ့ကမိရှို့ဖျက်ဆီးခဲ့ပါတယ်။အကြောင်းဆိုကိုတော့ကိုရောဘတ်ကစုစည်းတင်ဆက်ပေးထားပါတယ်ရှင်
။ထန်တလန်မြို့ရဲ့ကျက်တီဆောင်သက်တမ်းအရင်ဆုံးဖရားကျောင်းတစ်ကျောင်းလို့ဆိုနိုင်တဲ့ထန်တလန်နှစ်ချင်းအသင်းတော် DBC ဖရားကျောင်းကိုစစ်ကောင်စီတပ်ဖွဲ့ကဇွန်လ9ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့တမင်တကာမီးရှို့ခဲ့တာကြောင့်မီးလောင်ပျက်စီးသွားရတယ်လို့ချင်းလူခွင့်ရေးဖွဲ့ကဒါရိုက်တာဆလိုင်းစဦးကလင်းကပြောပါတယ
်သူတို့အဲ့ဒီနေရာကိုသွားပြီးတော့မီးရှို့တာဆိုတော့ဘာဖြစ်ဆိုင်စာအကြီးဆုံးဆိုတော့လေသူတို့တာဂက်လောက်တာရှာပြီးအခုချိန်ဆိုရင်ကျွန်တော်တို့သိချတဲ့လောက်တတိယအချိန်မြောက်ပထမရင်တော့လောင်ချန်နဲ့ပစ်တာလေကောင်းမှုပုံမှာထိသွားတယ်ဒါမှမီးတော့မလောင်ဘူးပေါ့နော်သူတို့အောက်တိုဘာလမှာမီးတန်ထရှုတယ်အဲ့ဒီအနီးနာတော့အဲ့ဒီကိုအဲ့ဒီချရှုဒီမိလောင်ဖို့ကျူးစားတာပေါ့ဆိုတော့အခုချိန်ချင်းတက်ချိန်မြောက်တော့သူတို့ကူတိုင်းသွားပြီးတော့အဲ့ဒီမိရှုတာ
တန်တလန်နှစ်ချင်းအသင်းတော် DBC ဖျားချောင်းကို1963ခုနှစ်မှာယခုရှိတဲ့နေရာမှာဆောက်လုပ်ခဲ့ကြပြီးအသင်းသူအသင်းသားများလာပြီး Masanore Dwe Tongua Kona Sekona Kunima a Pitapan Pianle Solo Kejara Pibare. Tongua Shizenga Kunima Ro Piajang Punli Kejara Pibi. Di Piajangwa Tantala Muye Tingaya Pidalu Deta Yinso Piajang Jangle Pibare. Tantala Muma Sikonsi Tapwega Mishu Mujang DBC Piajang Abawin. Piajang Setajang Milong Piasi Tokeyabi. Siana Timbi no Bain Chimpinema Sikonsi Taye Mishu Piasi Kanyare Piajang Bong Lise Kan Shido Abilu Chin Lukunye Poye Matanya Diabare. Kulu Chimpinema, Sikonsi Tapwega, Sissing Yiru, GJ Low Songbi, Batai Saw only, Mishu Piasi Nidia Poma, Slice Ulinga, Yakulu Tota Bare.
A Sagrea Policy, I see Gita, Batai, Lunetu, Kugura Batai, the Udro, Tessi Biro, Hantari, Julo Biro, the Buddha Bata, Nangano, the town, Chine Policy, okay, Sissa Marginal, Junker Gita Piba.
Sigonsi Tapweha, Tanla Mugu, Lunkaran, a town the set to Kuni, Satambala Gani, Yaku Chainti, a Nezo Nasa Shichi, Mishu Kejabi, Tanla Muboga, Luni Inchi, the town Naya Niba Hale, Milong Piaja Kayabi Pipare.
Akusabi, the Nichin Choku, Nasin Jayamaba.
ကရင်ပြည်နယ်မြဝတီမြို့တောင်ဖက်ဝော်လီမြို့နယ်ခွဲရဲစခန်းတစ်ခုကိုနယ်မြေခံကရင်မြို့သားလူမျိုးရေးတပ်မတော်KNLA နဲ့ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ပူးပေါင်းတပ်တို့ကဇွန်လ29ရက်နေ့မှာတိုက်ရောက်တိုက်ခိုက်တင်းယူနိုင်ခဲ့ပါတယ်ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့
တော်ရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမီပါ။ဖီဝါဝိုင်းတော်သားတွေအပတ်စဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ ရုရှားရဲ့ကျူးကျော်မှုနဲ့ရေဆိုင်နေရတဲ့ယူကရိန်းကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်၊ဂျာမန်ဝန်ကြီးချုပ်အော်လဖ်ရှော့ဖ်နဲ့အီတလီဝန်ကြီးချုပ်မာရီယိုဒရာဂီတို့ကီယက်မြို့တော်ကိုကြာသပတေးနေ့ကသွားပါတယ်။ရေးကြီးတဲ့ကလမှာယူကရိန်းပြည်သူတွေအတွက်ညီညွတ်ကြောင်းသတင်းစကားပေးဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်နေလေပြင်သစ်သမ္မတကမှတ်ချက်ပ
နေချိန်မှာပဲဥရောပကခေါင်းဆောင်တွေ KF မြို့တော်ကိုရုတ်တရက်တွားရောက်ခဲ့ကြပြီးတော့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံတာလည်းဖြစ်ပါတယ်။ရုရှားပေါ်ဗြိတိန်နိုင်ငံရဲ့ပိတ်ဆို့တက်ခတ်မှုအသစ်တွေကြာသာပြင်းတွေကကျင်ညာခဲ့ရမှာယူကရိန်းကိုကျူးကျော်ရမှာထောက်ခံခဲ့တဲ့ရုရှား Orthodox Christian ခိုင်ချုပ်နဲ့ကလေးခွင့်ရေးဆရာကော်မရှင်နာမင်းကြီးတို့လည်းပါဝင်လာပါတယ်။ကလေးခွင့်ရေးဆရာကော်မရှင်နာမင်းကြီးကတော့ရန်နဲ့ချီတဲ့ယူကရိန်းကလေးတွေကိုရုရှားမှာမွေးစားဖို့နဲ့အတင်းအကျပ်လွှဲပြောင်းပေးရမှာတာဝန်ရှိတယ်ဆိုပြီးအရေးယူတက်ခတ်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လုံးမှာပြည်ပခတ်တွေအကြမ်းဖက်မှုတွေအရေးယူပစ်ပေးမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်နေရဲဆုံခွာထွက်ပြေးရတဲ့သူအရေအတွက်ဟာဆယ်နှစ်ဆက်တိုက်တိုးလာနေပြီးမှတ်တမ်းပြုစုတဲ့ချိန်ကစလို့2021ခုနှစ်မှာအမြင့်ဆုံးဖြစ်ခဲ့တဲ့အကြောင်းလဲဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထုတ်ပြန်တဲ့အစီရင်ခံစာတည်တဲ့မှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံမှာပြည်ရဲနဲ့ဖေဗူလာနဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနေရဆွန့်ခွာသူအရေအတွက်တိုးလာရမှာတိတိကျကျမှ2တန်းလောက်ရှိလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။ကြေကွဲစရာအခြေအနေနဲ့ပြည်ပခတ်တွေကိုဖြစ်ရှင်းပြီးရရှိဖြစ်ရှာနိုင်အောင်နိုင်ငံတကာအသိုင်းအဝိုင်းကအတူတကွမကြိုးပမ်းမှုဆိုရင်တော့အခုလိုအခြေအနေဆိုနဲ့ဆက်လက်ရင်ဆိုင်ရလိမ့်ဦးမယ်လို့လည်းမဟာမင်းကြီးကသတိပေးပြောဆိုခဲ့ပါတယ
်။တရင်ချင်းကျုပ်တွေကိုကိုအောင်လွင်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လွင်အစည်းအဝေးတွေကိုထုတ်လွှင့်တဲ့အထက်မှာတာဝန်ယူခဲ့ကြသူတွေတန်းမှာဆိုလို့ရှိရင်တော့အစည်းအဝေးထုတ်လွှင့်ရင်းမှုဖြစ်နေကကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီခွန်းနဲ့ဇူဘဲအချာရဲတို့ဖြစ်ပါတယ်။ကျွန်တော်ရဲ့တောက်ကြနေမတဲ့ဘက်အတန်လွင့်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပါပြီ။ CEO ကိုနာတော်တာဆင်းတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်တော်ကတော့စီစဉ်မှုဆောင်မိုးကြော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.